Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2014ခုနှစ်ဒီဇင်ဘာလ22ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည6နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်ရှင်ဒီညအစီအစဉ်မှုဖြစ်ကျွန်မစုမုံကတာဝန်ယူတင်ဆက်ပေးမှာပါရှင
်ကျွန်တော်အောင်လင်းဦးပါဒီကနေ့ညနားဆင်ရမယ့်သတင်းတွေထဲမှာတော့စုံရုပ်ရှင်လုပ်ငန်းပေါ်စိုက်ဘာတက်ခတ်မှုမှာတရုတ်နိုင်ငံကနေရာတချို့ကိုမြောက်ကိုရီးယားကတုံးခဲ့တယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့မှန်မသေးရဘူးလို့တရုတ်နိုင်ငံကပြောလိုက်ပါတယ်ဩစတြေးလျနိုင်ငံမှာတရားခဏတွေကိုဖမ်းဆီးတက်ခတ်ခဲ့တဲ့တနတ်သမားနဲ့အတူနေထိုင်သူအမျိုးသမီးတွေအာမခံပေးထားတာကိုတရားရုံးကပြန်လည်ရုပ်သိမ်းလိုက်ပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမတ်တန်ကြီးထိုင်းနဲ့တူကြီးညာပေးမှာပ
ါဟုတ်ကဲ့ပါရှင်ဒီညပိုင်းအတွက်ဦးစားပေးထုတ်လွှင့်ပေးမယ့်သတင်းလွှာတွေထဲမှာဆိုရင်တော့စကိုင်းတိုင်းမော်ရခရိုင်ဆလင်းကြီးမြို့နယ်တွေကလက်ပတောင်းတောင်စီမံကိန်းထဲမှာဝမ်ပေါင်းဒီကုမ္ပဏီနဲ့ဒေသခံပြည်သူတွေရဲလုံးကြုံကြီးချာတင်းမာမှုတွေဖြစ်ပြီးတော့နောက်ဆုံးလူသေမှုအထိဖြစ်ရတဲ့နောက်ဆုံးအခြေအနေဘယ်လိုရှိပါသလဲ
။ဆန်ရဲသူကရောက်40ကျော်တယ်မှာသူကတို့တင်းနံပန်ရသူတွေကိုစေးုံပို့နေတယ်မှာ။စီးရင်တန်ရ6-8လောက်ရှိတယ်မှာ။အဲတော့ဒေါခင်ဝင်းရောဥတော်တနက်မှစီရောပြေဆုံးသွားပြီမှာ။
အသေးစိတ်မကြခင်နားဆင်ရပါမယ်ရှင်။နောက်ပိုင်းမှာတော့ UNA လို့ခေါ်တဲ့ညီညွတ်တော်တိုင်းသားလူမျိုးများမဟာမိတ်အဖွဲ့ရဲ့ပထမဆုံးညီလာခံမှာလက်ရှိမြန်မာနိုင်ငံရေးအစီရင်ခံစာကိုတင်သွင်းအတည်ပြုခဲ့တဲ့တွင်နောက်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ NCCD လို့ခေါ်တဲ့တပြည်လုံးပြည်ခတ်ရစဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့တို့ဒီကနေ့မြန်မာငြိမ်းချမ်းရေးစင်တာမှာတွေ့ဆုံပြီးဘာတွေဆွေးနွေးခဲ့ကြသလဲဆိုတာကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးကတော့တနင်္လာနေ့ညရဲ့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
Sony Pictures ရုပ်ရှင်လုပ်ငန်းပေါ်အင်တာနက်ပေါက်ထွင်းသူတွေဝင်ရောက်တိုက်ခတ်ရမှာတရုတ်နိုင်ငံကနေရာတချို့ကိုမြောက်ကိုရီးယားကအသုံးချခဲ့တယ်လို့သတင်းတွေထွက်ပေါ်နေပေမဲ့မှန်ဆုံးဖြတ်နိုင်လောက်တဲ့သတင်းချက်လက်အလုံးလောက်မရှိဘူးလို့တရုတ်နိုင်ငံကြီးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ Cyber တိုက်ခတ်မှုတွေကိုဘယ်လိုပုံစံမျိုးနဲ့ပဲဖြစ်ဖြစ်တရုတ်နိုင်ငံကလက်မခံတဲ့အကြောင်းတရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရသူဝါချွန်ရင်းကဒီကနေ့ပဲပြောဆိုလိုက်တာဖြစ်ပေမဲ့လုံလောက်တဲ့သတင်းချက်လက်မရသေးပဲကောက်ချက်မချလို့တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။အမေရိကန်ပြည်ထောင်စုကတော့မြောက်ကိုရီးယားကစိုက်ဘာတိုက်ခိုက်မှုတွေကိုဟန်တားနိုင်မှုတရုတ်နိုင်ငံနဲ့ဆွေးနွေးနေပါတယ်။ဒါပေမဲ့လည်းအမေရိကန်ကာဝေးဆိုင်ရာလေးဝက်ချက်တွေကိုချင်းချောင်းနေပြီးအမေရိကန်ကုမ္ပဏီတွေရဲ့ပြန်ဆန်မှုနဲ့အလုပ်ကဏ္ဍတွေကိုပါထိခိုက်နေတဲ့အထိတရုတ်နိုင်ငံကအင်တာနက်ပေါ်ကတဆင့်ခိုးယူမှုတွေရှိနေတယ်လို့ဆွဆွဲထားတဲ့အတွက်ဆွေးနွေးမှုတွေမှာလည်းအခက်အခဲတွေနဲ့ကြုံရနိုင်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကတော့ Sony ကုမ္ပဏီတိုက်ခိုက်မှုမှာတာဝန်ရှိတယ်လို့အမေရိကန်အာဏာပိုင်ကဆွဆွဲထားတဲ့မြောက်ကိုရီးယားကိုအစိုးရကရင်ချမ်းဖတ်မှုတွေကိုကမကတလုပ်နေတဲ့နိုင်ငံတစ်ခုဖြစ်စီးရင်သွင်းတယ်မသိပြန်လည်တုံ့တက်နေတဲ့အကြောင်းမနေ့ကတော့ပဲပြောဆိုထားတာပါ Hackers တွေရဲ့တိုက်ခိုက်မှုပေါ်စစ်ကြေညာတဲ့လုပ်ရဲလို့ယူဆမထားပေမဲ့ထိခိုက်နေတာမှုကြီးမားလို့နဲ့အင်တာနက်ပေါ်ကစူပူရန်ကားမှုတစ်ခုဖြစ်မြင်တဲ့အကြောင်းလဲအမေရိကန်ရုပ်သံ CNN ရဲ့နိုင်ငံတော်အခြေပြဆွေးနွေးခန်းအစီအစဉ်မှာသမ္မတကပြောကြားခဲ့တာဖြစ်ပါတယ်ဂျပန်နိုင်ငံကလည်း Sony ကုမ္ပဏီတိုက်ခိုက်ခံရမှုတွေပြစ်တင်ရှုတ်ချခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်နဲ့နင်းနီကက်ကက်ဆက်သွယ်ဆောင်ရနေတယ်လို့လဲဂျပန်ဝန်ကြီးအဖွဲ့အတွင်းဝန်ချုပ်ယိုရှိဟီဒါဆူဝါကဒီကနေ့ပဲပြောဆိုခဲ့တာပါအင်တာနက်ဆိုင်ဘာတိုက်ခိုက်မှုတွေကဂျပန်နိုင်ငံအမျိုးသားလူညုံရေးအတွက်ကြီးမားတဲ့ပြဿနာဖြစ်တယ်လို့လဲပြောပါတယ်မြောက်ကိုရီးယားကတော့ Sony ကုမ္ပဏီရဲ့အင်တာနက်ကွန်ရက်တွေ၊ email တွေနဲ့ပို့ကိုရီးယားချက်လက်တွေကိုဖောက်ထွင်းဖော်ပြခဲ့တာတွေကသူတို့လက်ချက်မဟုတ်တဲ့အကြောင်းညှင်းဆုပ်ထားတာပါ။
တောင်ကိုရီးယားနျူကလ িয়ার လျှက်စစ်ထားပြီးစက်ရုံကိုစီမံခန့်ခွဲနေတဲ့ကွန်ပျူတာတွေ cyber ဖောက်ထွင်းခံရတယ်လို့တောင်ကိုရီးယားကပြောပါတယ်။အခု cyber တိုက်ခိုက်ခံရမှုကြောင့်နိုင်ငံရဲ့ဓာတ်ပေါင်းပို23ခုလို့ရဲ့ဘေးကင်းလုံခြုံရေးအပေါ်မှာတော့တရားမှုမရှိဘူးဆိုပြီးတော့တောင်ကိုရီးယားအစိုးရနဲ့ Korea Hydro and Nuclear Power ကုမ္ပဏီအရာရှိတို့ကပြောပါတယ်။ကွန်ပျူတာဖောက်ထွင်းသူလို့တန်တရာရှိရသူကပြီးခဲ့တဲ့သတင်းပတ်တုန်းကနျူကလ িয়ার ဓာတ်ပေါင်းပိုရီရဲ့အချက်အလက်တွေကိုဖော်ပြဖို့ Twitter အကောင့်ကိုအသုံးပြုခဲ့ပါတယ်။ဒီကွန်ပျူတာအချက်အလက်တွေဖောက်ထွင်းရယူထားသူ hacker ကတက်တန်းရှင်းနေပြီဖြစ်တဲ့နျူကလ িয়ার ဓာတ်ပေါင်းပို၃ခုကိုကြာသာပတိနေ့မှာပိတ်မပစ်ဘူးဆိုရင်အချက်အလက်တွေကိုတိထက်ပို့ပြီးလူသိရှင်ကြားထုတ်ပြန်မယ်လို့လည်းချင်းချောက်ခဲ့ပါတယ်။အခု cyber တိုက်ခတ်ခံရမှုကြောင့်မြောက်ကိုရီးယားတို့ဟာဆက်မှုလုပ်ငန်းတွေနဲ့လူမှုရေးကဏ္ဍတွေကိုပိတ်မှတ်ထားပြီး cyber တိုက်ခတ်မှုတွေလှုပ်ဆောင်နိုင်တယ်ဆိုပြီးတော့စိုးရိမ်မှုတွေလည်းထွက်ပေါ်လာပါတယ်။အမေရိကန်တို့က Sony ရုပ်ရှင်ထုတ်လို့ရင် Internet cyber ဖောက်ထွင်းခံရမှုမှာမြောက်ကိုရီးယားအစိုးရမှာတာဝန်ရှိတယ်လို့ဆွဆဲပြောဆိုပြီးနောက်ပိုင်းအခုလိုစိုးရိမ်မှုတွေထွက်ပေါ်လာတာဖြစ်ပါတယ်ရှင်။
ဩစတြေးလျနိုင်ငံစီနီမြို့မှာပြီးခဲ့တဲ့သတင်းပတ်ထဲတရားခဏကိုဖမ်းဆီးတိုက်ခတ်ခဲ့တဲ့အီရန်နိုင်ငံဘွားဩစတြေးလျနိုင်ငံသားနဲ့အတူနေထိုင်သူအမျိုးသမီးတွေအမှတ်ခံပေးထားတာကိုတရားရုံးကပြန်လည်ရုပ်သိမ်းလိုက်ပါတယ်။တရားခဏ18ယောက်ကို16နာရီကျော်ကြာဖမ်းဆီးထားတဲ့ Chocolate Cafe ဆန်ကိုလူညွှန်ရေးတပ်ဖွဲ့ဝင်တွေဝင်ရောက်စီးနင်းရမှာတော့တနတ်သမား Man Harmonis နဲ့တရားခဏ2ယောက်လည်းတည်ဆုံခဲ့တာပါ။တနတ်သမားနဲ့အတူနေထိုင်သူအမျိုးသမီး Amelia Doris ကိုတော့ Monis ရဲ့ဇနီးဟောင်းဖြစ်သူကိုတပ်ဖြတ်မှုနဲ့တရားစွဲဆိုထားတာဖြစ်ပေမဲ့အမှတ်ခံနဲ့ပြန်လည်ပေးထားတာပါ။ AP သတင်းတပုတ်မှာတော့ Monis ရဲ့ဇနီးဟောင်းဟာဓာတ်နဲ့ထိုးမိရှုတပ်ဖြတ်ခံခဲ့ရတာလို့ဖော်ပြထားတာပါ။တည်ဆုံသွားသူတနတ်သမား Monis ကိုတော့လူသတ်မှုမှာကြံရပါဖြစ်နေတရားစွဲဆိုထားတာဖြစ်လို့လိမ်မိုင်းဆန်ရစော်ကားမှုတွေမဖွဲမညာပြုမှုတွေအတွက်အမှုပေါင်း40ကျော်နဲ့ရင်ဆိုင်နေရတာလည်းဖြစ်ပါတယ်။အီရန်နိုင်ငံမှာဖမ်းဆီးရေးယူခံရမယ့်အခြေအနေတွေရောဆိုပြီးသူဟာဩစတြေးလျနိုင်ငံကိုလွန်ခဲ့တဲ့20ရောကထွက်ပြေးရောက်ရှိနေသူတူပါ။သူကသူဘာသာရေးကောင်းဆောင်တူဖြစ်သတင်းမီဒီယာတွေကိုယဉ်ညွန့်ပြောဆိုလေးရှိတဲ့သူတူဖြစ်တယ်လို့ဗီရင်နက်ခတ်အောက်လန်းပညာရေးမှာကျွမ်းကျင်သူတယောက်ဆိုပြီးတော့လည်းသူကသူကြီးညာထားသူဖြစ်ပါတယ်
။ပြီးခဲ့တဲ့စနေနေ့နေခင်ကြောင်တောင်အချိန်ကြီးမှာကားထဲမှာထိုင်နေတဲ့နယူးယောက်ရဲရာရှိနှစ်ဦးကိုလက်ရကန်းကွာကနေတနက်နဲ့ပြစ်ခတ်ခဲ့မှုအပေါ်အမေရိကန်သမ္မတအိုဘားမားကရှုတ်ချလိုက်ပါတယ်။ရဲရင်တဲ့လူနှစ်ယောက်တို့ဟာသူတို့ကိုချစ်ခင်သူတွေရှိရာအိမ်ကိုပြန်နိုင်တော့မှာမဟုတ်ဘူးဆိုပြီးသမ္မတအိုဘားမားကဟာဝိုင်အီအပန်းဖြေခီးစဉ်အတွင်းမှာပြောဆိုခဲ့ပါတယ်။အကြောင်းမဲ့တက်တက်ပြစ်ခတ်တပ်ဖြတ်ခဲ့မှုလည်းဖြစ်တယ်လို့သမ္မတကပြောပါတယ်။သမ္မတအိုဘားမားဟာအခုကိစ္စအပေါ်မှာဝမ်းနည်းကြေကွဲရာကြောင်းနယူးယောက်မြို့တော်ရဲ့ရဲမင်းကြီးဝီလျံပရတန်ကိုမနေ့ကဖုံးဆက်ခဲ့တယ်လို့လည်းအင်ဗျူရောကပြောပါရယ်အမေရိကန်ပြည်သူတွေအနေနဲ့အကြမ်းဖက်မှုတွေကိုလက်တင်မခံကြဘူးနဲ့နာကျင်မှုတွေကိုအဆုံးသတ်စေမဲ့စကလုံးအတုံးနှုံးနေပြောင်းလဲတုံနှုံးကြဖို့လဲတမရအိုဘားမားကထပ်ပြီးတော့တိုက်တွန်းပါရယ်အခုတနက်နဲ့ပြစ်ခတ်ခံရလို့တည်ဆုံခဲ့ကြရတဲ့ရဲရာရှိနှစ်ဦးတို့ကတော့ဝမ်ဂျန်လျူနဲ့ရာဖယ်ရာမို့စ်တို့ဖြစ်ပါတယ်သူတို့နှစ်ဦးကနယူးယောက်ပြည်နယ်ဘရုတ်ကလင်းမြို့ဘက်ဒ်ဖို့စတပ်စ်ဗင်စင်အရက်မှာကားထဲမှာထိုင်နေစဉ်အတွင်းအသက်28နှစ်အရွယ်အစ္စမေယယ်ပရင်စလီကသူတို့စီကိုလမ်းလျှောက်လာပြီးတနက်နဲ့ပြစ်ခတ်ခဲ့တာဖြစ်ပါတယ်။တနက်သမားကတော့မြောက်ယထာဘူရာယုံစီကိုပြေးသွားခဲ့ပြီးသူ့ကိုယ်သူတတ်သေးခဲ့ပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24ကီလိုဟတ်စ်12395လိုင်းဒိုမီတာ25ကီလိုဟတ်စ်11965လိုင်းဒိုမီတာ32ကီလိုဟတ်စ်9339လိုင်းဒိုမီတာ51ကီလိုဟတ်စ်9885စနီတနူးနေမှာလိုင်းလိုက်မီတာ190ကီလိုဟတ်စ်1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်မြန်မာပိုင်းအစီအစဉ်ရဲ့တင်းနှင်းလာနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။နိုင်ဂျီးရီးယားနိုင်ငံကဘတ်စကာဂိတ်တခုမှဖြစ်ပွားခဲ့တဲ့ပေါက်ကွဲမှုတစ်ခုကြောင့်လူ15ယောက်ထဏ်မှန်းနဲ့သေဆုံးသွားပါတယ်။ဂွန်ဘေးမြို့ကဘုံပေါက်ကွဲမှုတွင်နောက်ထပ်လူ21ယောက်ထိခိုက်ဒဏ်ရာတွေရခဲ့တယ်လို့လည်းဒေသခံအန်နာမနီကပြောဆိုခဲ့ကြတာပါ။ဒီမျိုးကဘတ်စကာမှတ်တိုင်တစ်ခုမှပဲအော်တိုဘားလာနှမ်းမိုင်းတို့ကကားဘုံပေါက်ကွဲမှုတစ်ခုဖြစ်ပွားချိန်မှာလည်းလူ10ဦးသေဆုံးခဲ့မှုပါတယ်။ဒီကနေ့တက်ခဲ့မှုအတွက်ဘယ်သူမှသူတို့လက်ချက်ဖြစ်တယ်ဆိုပြီးကြီးညာတာမျိုးမရှိပေမဲ့နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကဒီဒေသမှာအစ္စလမ်ဆွန်းရောက်ဘိုကိုဟာရမ်အဖွဲ့ကအခြေစိုက်လှုပ်ရှားနေတာပါဘိုကိုဟာရမ်အဖွဲ့ဟာအစ္စတန်တန်ပြည်ထူထောင်ရေးရည်ရွယ်ပြီးအရက်သားတွေအပေါ်မှာပါအကြမ်းဖက်တက်ခတ်နေတဲ့အဖွဲ့အစည်းတစ်ခုလည်းဖြစ်ပါတယ
်မနေ့ကချင်းပါခဲ့တဲ့တူနီရှားသမ္မတရွေးကောက်ပွဲတရားဝင်မဲရလတ်တွေထွက်လာပါပြီတရားဝင်မဲရလတ်တွေအရာအသက်88နှစ်အရွယ်BG Kai SFC ကိုတူနီရှားသမ္မတအဖြစ်ရွေးချယ်ခံရတဲ့အကြောင်းလဲထွက်ပေါ်လာပြီးဖြစ်ပါတယ်။အခုကျင်းပခဲ့တဲ့ရွေးကောက်ပွဲကတော့ဒီမိုကရေစီစနစ်စီဥတည်စေမဲ့နိုင်ငံရဲ့သမိုင်းမှတ်တိုင်တစ်ခုအဖြစ်လဲရှုမြင်ကြပါတယ်။သမ္မတအဖြစ်ရွေးကောက်ခံရတဲ့ BG Kai SFC ရဲ့ Islamic စန့်ကျင်ရေးပါတီကအနိုင်ရခဲ့တာဖြစ်ပြီးတော့ပြိုင်ဘက်ယာယီသမ္မတမွန်ဆက်မာဇူကီကတော့ရှုံ့နှိမ့်သွားပြီးဖြစ်ပါတယ်။မနေ့ကကျင်းပတဲ့တူနီရှားရွေးကောက်ပွဲကတော့တူနီရှားနိုင်ငံရဲ့2011ခုနှစ်သမ္မတဇိုင်းအယ်အဗ်ဒင်ဘင်အလီကိုဖျောက်ချခဲ့ကြတဲ့အာရဗ်နေဦးဒေါ်လာရေးပြီးခဲ့ခြင်းကစလို့နိုင်ငံပြုပြင်ပြောင်းလဲရေးရဲ့နောက်ဆုံးအဆင့်လည်းဖြစ်ပါတယ်အာရဗ်နေဦးဒေါ်လာရေးကာလမှာတူနီရှားတို့ကနိုင်ငံခေါင်းဆောင်ကိုဖျောက်ချခဲ့တဲ့ပထမဆုံးနိုင်ငံဖြစ်ပြီးတူနီရှားရဲ့လှုပ်ရှားမှုကတခြားဒေသရင်းနိုင်ငံတွေကိုပါကူးဆက်စေခဲ့တာဖြစ်ပါတယ်ရှင်
ပါကစ္စတန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ထဲစစ်တင်ကြောင်းတစ်ကြောင်းတက်ခတ်ခံရမှုနဲ့ဆက်နွယ်ပြီးအာဏာပိုင်တွေကလူထုတော်များကိုဖမ်းဆီးလိုက်ပါတယ်ဖမ်းဆီးခံခဲ့ရသူတွေက ါကစ္စတန်အနောက်မြောက်ဘက်ကပက်ရှောမြို့မှာစစ်တပ်ကဖွင့်လှစ်ထားတဲ့ကျောင်းတစ်ကျောင်းကိုနိုင်တော်ကြအကြမ်းဖက်တိုက်ခိုက်ခဲ့တဲ့ဖြစ်ရပ်မှာကူညီသူတွေဖြစ်တယ်လို့လည်းပြည်ထောင်ဝန်ကြီးနစ်ဆာအလီခန်ကပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းဖမ်းဆီးထားသူအရေးအတွက်နဲ့ဘယ်သူဘဝတွေဖြစ်တယ်ဆိုတာကိုတော့သူကပြောဆိုမသွားပါဘူး။ပြီးခဲ့တဲ့သတင်းပတ်အင်ကာနေ့မှာတော့ဖောက်ခွဲပစ္စည်းတွေကိုယ်မှာဝတ်ဆင်ထားကြတဲ့တာလီဘန်စစ်သွေးကြွတွေကစာတင်ကျောင်းကိုဝင်စီးပြီးမြင်မြင်သမျှကလေးတွေနဲ့ဝန်ထမ်းတွေကိုပစ်ခတ်ခဲ့ကြတာပါ။ပါကစ္စတန်ပြည်ထောင်ဝန်ကြီးကတော့စာတင်ကျောင်းတိုက်ခိုက်မှုလို့ပဲအလားတူထပ်လုပ်ဖို့အကြမ်းဖက်သမားတွေစီစဉ်နေတယ်ဆိုတဲ့သတင်းတွေရရှိထားတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။တရင်ချက်လက်အသေးစိတ်ကိုပြောဆိုတာမျိုးမရှိပေမဲ့တနင်္ဂနွေလုံးသတိထားကြဖို့လဲသူကတိုက်တွန်းနေတာပါတက်ခုကန်ပန်ရှင်နေနေနဲ့လာတဲ့ဧည့်သည်တွေရဲ့အထောက်ထားအချက်လက်တွေကိုအသေးချာစစ်ဆေးကြဖို့နဲ့အချမ်းဖက်သမားတွေကိုအခန်းကားမြင်ကုတောင်းနေတာဖြစ်လိမ့်မယ်လို့လဲသတိပေးထားပါတယ်ပါကစ္စတန်နိုင်ငံသားတွေအနေနဲ့ကိုရထားတဲ့တရင်တွေကိုလူညွန့်ရင်အန္တရာယ်ထံအကြောင်းကြားကြဖို့လဲပြည်ထောင်ဝန်ကြီးကတိုက်တွန်းနေတာပါပါကစ္စတန်ပက်ရှွာမြို့မှာစစ်တပ်ကဖွင့်နေထားတဲ့ကျောင်းကျောင်းကိုပြည်ထောင်သတင်းပတ်ထဲတိုက်ခိုက်ရမှာတော့ကလေးငယ်အများစုပါဝင်လူ150လောက်သေဆုံးခဲ့တာဖြစ်ပါတယ်ပါကစ္စတန်တာလီဘန်ဖွဲ့ကတော့စစ်သွေးကြွတွေပေါ်စစ်တပ်ကထိုးစစ်ဆင်နေတာတွေကိုလက်တုံပြန်တဲ့အနေနဲ့တိုက်ခိုက်ခဲ့တာလို့ပြောဆိုထားတာပါ
IS Islamic စစ်သွေးကြွတွေတင်ယူထားခဲ့တဲ့အီရန်နိုင်ငံရှင်ကြားတောင်ဒေသတွေကိုပက်ရှမာကားလို့ခေါ်တဲ့ခတ်လက်နက်ကင်တိုက်ခိုက်ရေးသမားတွေထိုးဖောက်ဝင်ရောက်နိုင်ခဲ့ပြီးနောက်မှာတော့အီရတ်ခတ်တို့ရဲ့ခေါင်းဆောင်မိုဆူဘာဇနီရှင်ကြားတောင်တွေစီကိုတွားရောက်ခဲ့ပါတယ်။ရှင်ကြားတောင်စီကိုတွားရလမ်းမကြီးတွေကိုကတ်လက်နက်ကင်တိုက်ခိုက်ရေးသမားတွေကထိန်းချုပ်ထားပြီးထောင်ပေါင်းများစွာသောရေစတီလူမျိုးတွေပိတ်မိနေတဲ့အဲ့ဒီဒေသလည်းလွတ်မြောက်သွားပြီလို့ဒစိတပိုင်းကိုပိုင်အုပ်ချုပ်ရေးရအီရတ်ကတ်ဒေသရဲ့အကြီးအကဲမစ္စတာဘာဇနီကပြောပါတယ်။ကတ်တပ်ဖွဲ့တွေကပက်ရှမာကာကတ်တိုက်ခိုက်ရေးသမားတွေရောက်ရှိနိုင်တဲ့နေရာတွေမှာအစ္စလာမစ်စစ်သွေးကြွတွေတဦးတလေတောင်ရှိနေခွင့်ပြုမှာမဟုတ်ဘူးလို့လည်းမစ္စတာဘာဇနီကထပ်လောင်းပြောပါတယ်။ရှင်ကြားမျိုးတွေမှာတော့အနည်းငယ်သောအစ္စလာမစ်စစ်သွေးကြွတွေရဲ့ခုခံတိုက်ခိုက်မှုနဲ့ပက်ရှမာကာကတ်တိုက်ခိုက်ရေးသမားတွေရင်ဆိုင်နေရဆဲဖြစ်တယ်လို့လည်းကတ်အရာရှိတို့ကပြောပါတယ်ရှင်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးခဲ့ကြတာဖြစ်ပါတယ်ရှင်။ VOA American အသံရဲ့တနင်္လာနေ့ညမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။ဒီညအတွက်ဦးစားပေးတင်ဆက်ပေးမှာကတော့လက်ပရောင်းတောင်ကျင်းနီစီမံကိန်းအတွင်းကနောက်ဆုံးအခြေအနေဖြစ်ပါတယ်။စကိုင်းတိုင်းမုံရခရိုင်ဆလင်းကြီးမြို့နယ်တွေကလက်ပရောင်းတောင်စီမံကိန်းထဲမှာတင်းစီထားတဲ့မြေယာတွေကိုဝမ်ပေါင်းကုမ္ပဏီဘက်ကနေပြီးတော့ခြံခတ်တားဆီးတာကိုကန့်ကွက်ဆန့်ကျင်တဲ့ဒေသခံပြည်သူတွေနဲ့ရဲလုံခြုံရေးတွေကြားတင်းမာမှုတွေဖြစ်ပြီးတော့ဒေသခံတဦးတနက်ပစ်ကတ်ခံရလို့တေဆုံးသွားပါတယ်။ဒဏ်ရာရသူတွေကလည်းအများအပြားရှိပါတယ်။နောက်ဆုံးရအခြေအနေကိုမအေးမာကစူးစီးတင်ပြပေးထားတာနားဆင်ကြည့်ပါရှင်
။စကိုင်းတိုင်းရင်းမာပင်ခရိုင်လက်ပရောင်းတောင်ကျင်းဒီစီမံကိန်းအတွက်ဆိုပြီးရော်ကျင်းမယူထားတဲ့ဒေသခံတွေရဲ့မြေတွေကိုမြန်မာဝမ်ပေါင်းကုမ္ပဏီကခြံစည်းရိုးအတင်းခရာကနေတင်းမာမှုတွေဖြစ်ပြီးမိုးကြိုးပြင်ရွာကတောင်သူတူတနက်ထိမှန်တည်ဆုံးခဲ့တာအပြင်ဒဏ်ရာရသူတွေအများအပြားရှိကြောင်းမိုးကြိုးပြင်ရွာသားတူကပြောပါတယ်
။ဆယ်ရက်လောက်ကရောက်40ကျော်တယ်မှာသူကတို့ကျန်တဲ့ဗန်ရသူတွေကိုစေးုံပို့နေတယ်မှန်။ပြင်းတဲ့က600လောက်ရှိတယ်မှန်။ဒါနော်ဒေါခင်ဝင်းရောဥတော်တနက်မှန်ပြီးတော့တည်ဆုံးသွားပြီမှန်။စက်မှန်တာလို့စက်မှန်တာလက်မှန်တာတွေရှိတယ်။ပြီးတော့ဟိုပြင်းကမှန်ပြီးတော့မျက်နှာတွေမှန်တဲ့လူတွေရှိတယ်။ဟိုတန်ရတဲ့လူတွေကတော့စီမားထားလို့ဆေးကိုခေါ်ပါစီကိုကမိုးကျုပ်ရင်တောင်ရွာကဥမိုင်းဟုတ်ကဲ့ပြီးတော့မိုးကျုပ်ရင်တောင်ရွာကကိုတန်လုံးကိုကျော်မြတိတ်ပြီးတော့ဒေါ်မီတူဟုတ်မိုင်းအဲ့ဒီလူတွေကတော့ပြင်းထန်တန်ထားတာမိုင်းဟိုဥမိုင်းနဲ့ဒီကိုကျော်မြတိတ်ကတော့တော်တော်ကြီးကိုကြီးမားတဲ့အတွက်ဆေးကိုခုပို့ထားတယ်တွေးလို့ပြီးတော့တတိတွေလစ်နေတယ်ဗောနော်မိုင်
းဒေသခံဇီရော့ရွာဆမ်းမြောက်ရီကျောင်းတိုက်ကဆရာတော်ဖြစ်တဲ့ဥဟာလောကကတော့ရဲတဲ့အပြင်ဝမ်ပေါင်ကုမ္ပဏီဝန်ထမ်းတွေပါပါဝင်ကြောင်းပြောပြပါတယ
်ဒီတရုတ်အစ်စ်တွေပေါ့ဗျာအပေါ်တိုင်းဖွယ်တိုင်းမှာအနည်းဆုံးဒီဗရန်ကူနီယာမျိုးဆိုရင်အနည်းဆုံး200အထိပါမယ်ဗျာဒီဖယ်ရဲနဲ့တုံကြားမှာဆိုရင်အနည်းဆုံး90လောက်ကြီးရှိနေတယ်အဲမိုးကြိုပြင်ပတ်မှာလည်းအများကြီးပဲအဲတရုတ်တွေကိုယ်တိုင်ပဲသူတို့ပါဝင်ပြီးတော့လာတာတွေဒီလောက်ကင်ဆောင်ရွက်လာတယ်တွေ့ရတယ်ဗျာအဲသူတို့လက်ထဲမှာတော့ဗျာဟိုဒီပေါ့စိန်ပေါ့ရဲရင်ခေါ်တာပေါ့အဲ့ဒါမျိုးတွေနဲ့လူလူတွေကိုအဲလိုက်ပြီးတော့ခုတ်တဲ့အမျိုးတွေလိုက်ရမ်းတာမျိုးတွေဒီအစ်စ်လုံလာတယ်ဗျာဒီရုပ်တွေကိုယ်တိုင်ကခလုတ်သားတွေလည်းဒီပါတယ်ပေါ့နော်သူတို့
မနေ့ပိုင်းကစပြီးတင်းမာမှုတွေဖြစ်နေပြီးယာနဲ့ချီရှိတဲ့ရဲရင်အားတွေဝမ်ပေါင်ကုမ္ပဏီက ရာနဲ့ချီရှိတဲ့သူ့ရဲ့လုံခြုံရေးဝန်ထမ်းတွေကိုတုံးပြီးဒိုင်းနေကိုကတောင်သူတွေရဲ့လေယာဉ်မြေတွေကိုစီးနှင်းခဲ့သလိုတောင်သူတွေကလည်းမြေတူးဆက်ကြီးတွေရှေ့မှာလှဲအိပ်ပြီးသူတို့မြေတွေကိုမသိမ်းဖို့အတွက်ကန့်ကွက်ခဲ့ကြပါတယ်။နေ့လယ်ပိုင်းမှာတော့တနက်နဲ့ပြစ်ခတ်မှုတွေရှိခဲ့ပြီးတဦးကတော့ပွဲချင်းပြီးသေဆုံးခဲ့သလိုတဦးကတော့ခြေထောက်မှာပြင်းထန်တဲ့ဒဏ်ရာရခဲ့တာပါ။ဒီလိုပြစ်ခတ်မှုအခြေအနေနဲ့ပတ်သက်လို့ရင်းမာပင်ခရိုင်ရဲစခန်းကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတာဝန်ကျရဲယာရှိတဦးကပြစ်ခတ်မှုမရှိပါဘူးဆိုပြီးညင်းဆိုပါတယ်။
ဒီလက်မတော်တောင်သူတွေကိုပြစ်ခတ်လို့တဦးတည်သွားလိုက်ဆိုအဲ့ဒါဟုတ်ပါသလားရှင်
။အဲဘာမှကျွန်တော်သတင်းမကြားရှိရပါဘူးခင
်ဗျ။ပြစ်ခတ်မှုတွေရောရှိလားရှင
်။ပြစ်ခတ်မှုလည်းမရှိပါဘူးခင်ဗျဘာမ
ှ။လက်မတော်တောင်စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်တဦးလည်းဖြစ်အဲ့ဒီဒေသရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဒေါ်ခင်ဆန်းလိုင်ကတော့လက်ရှိပြစ်ခတ်မှုတွေနဲ့ပတ်သက်လို့ဘုရုမှတာဝန်ရှိတယ်လဲဆိုတာကိုမေးခွန်းထုတ်ခဲ့ပါတယ်။
အခုလိုပြစ်ခတ်နေတဲ့ဒေသတွေကဝမ်မောင်ကော်မတီကပြစ်ခတ်တာလားဒါမှမဟုတ်ရင်အခုဝမ်မောင်ကော်မတီကပဲပေးနေတဲ့ရဲတပ်ဖွဲ့ကနေပြီးတော့ပဲဝင်ပြီးတော့ပြစ်ခတ်တာလားဆိုတာကိုကျွန်မဒီကိစ္စကိုရှင်းရှင်းလင်းလင်းအခုချိန်ကြီးမသိရသေးဘူးအဲ့တော့ကျွန်မဒီတိုင်းဒေသကြီးမှာရှိတဲ့တက်ဆိုင်ရာအတောင်ရှိတဲ့ပုံကောင်များကိုကျွန်မဖုန်းနဲ့ဆက်သွယ်ပြီးတော့မေးမြန်းနေသို့တော့ကျွန်မရဲ့ဖုန်းကိုဘယ်သူမှမကင်ဘူးအခုချိန်ကြီးလည်းကျွန်မတို့ပြည့်ရှင်းတာမရှိဘူးဘယ်သူကတာဝန်ယူမှာလဲဘယ်သူကတာဝန်ခံမှာလဲဆိုတော့ဟာကိုကျွန်မတို့လည်းဒါကိုသိချင်တယ်နိုင်ငံတော်ကနေပြောမှာဒီရဲတပ်ဖွဲ့ကနေဒီကွန်မြူနီဘက်ကနေကာကွယ်ပေးပြီးတဲ့ခါကျတော့ဒေသခံတွေကိုအခုလိုပြစ်ခတ်တာမျိုးတွေမကြကနဖြစ်နေတာကလည်းဒါကျွန်မတို့တိုင်းပြည်ကဒါစင်မသားမှမကောင်းတဲ့အခြေအနေတည်ရလို့လည်းကျွန်မတို့ဒီလိုပဲမြင်နေချင်း
မြန်မာဝမ်ပောင်ကုမ္ပဏီကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဒီကနေ့မှပဲဝမ်ပောင်ကုမ္ပဏီကသတင်းထုတ်ပြန်ရမှာမြန်မာနိုင်ငံဟာဒီစီမံကိန်းကြောင့်တစ်နှစ်ကိုစီးပွားရေးဆိုင်ရာအကျိုးအမြတ်အမေရိကန်ဒေါ်လာတန်ပေါင်း140နဲ့ပစ္စည်းဝယ်ယူမှုကနေအမေရိကန်ဒေါ်လာတန်ပေါင်း150လောက်ရမယ်လို့ခန့်မှန်းကြောင်းအသက်ရှင်အကျိုးအမြတ်ထဲကနေဒေသခံလူထုအတွက်200ဂိုင်းနှုန်း300မှာဖြစ်ကြောင်းဒေသခံအများစုကရော့ကျေးယူထားပြီးဖြစ်ကြောင်းနဲ့ကျင်းနီစီမံကိန်းအတွက်ဒေသခံအများစုကထောက်ခံတယ်ဆိုပြီးရေးသားထားပါတယ်။ဒီကနေ့ပြစ်ခတ်မှုနဲ့ပတ်သက်လို့ကတော့သတင်းထုတ်ပြန်ချက်မှမပါဝင်ပါဘူး။လက်ပတော်တောင်ဒေသရဲ့ပြစ်ခတ်မှုတွေကခုမှမဟုတ်ပါဘူး။ပြီးခဲ့တဲ့နှစ်နှစ်ခန့်ကကျင်းနီစီမံကိန်းကိုကန့်ကွက်သပိတ်ဖောက်ခဲ့တဲ့တန်ခါအများစုပါဝင်တဲ့အင်အားတရာကျော်ကိုမီးလောင်ဘုံနဲ့ဖြိုခွဲခဲ့ပြီးတဲ့နောက်ပိုင်းမှာမကြာခဏဆိုသလိုတင်းမာမှုတွေရှိနေပြီးဒေသခံတွေနဲ့ကုမ္ပဏီတွေတင်းမာမှုဖြစ်တိုင်းအ ਨੇ ဆုံးပြစ်ခတ်မှုတွေကတော့ရှိနေတာပါဒေသခံတွေနဲ့တင်းမာမှုတွေဖြေရှင်းနိုင်ဖို့လက်ပတော်တောင်စုံစမ်းစစ်ဆေးကော်မတီရဲ့အစီရင်ခံစာကိုကောင်းထယ်ဖော်တဲ့ကော်မတီနဲ့ညှိနှိုင်းဆွေးနွေးနိုင်ဖို့လွှတ်တော်မှာတင်ပြခဲ့ပေမဲ့သူ့ရဲ့အဆိုဟာညှင်းပယ်ခံနေရတယ်ဆိုပြီးပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ကဆိုပါတယ
်အခုချိန်ကြီးကျွန်မရဲ့အဆိုကိုအခုချိန်ကြီးလွှတ်တော်ကနေပြောချက်မပြောခိုင်းတာပေါ့မပြောခိုင်းတာကျွန်မတို့ကိုမပြောခိုင်းတာဆိုတော့လွှတ်တော်ရဲ့မှာကျွန်မရဲ့အဆိုကိုဆိုလွှတ်တော်ရဲ့လွှတ်တော်ရဲ့အချင်းနာမှာဆက်မပြေးသေးတာပေါ့
လက်ပတော်တောင်ကျင်းဒီစီမံကိန်းကိုမြန်မာအစိုးရနဲ့စစ်တပ်ပိုင်းမြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တရုတ်ကုမ္ပဏီဖြစ်တဲ့မြန်မာဝမ်ပောင်ကုမ္ပဏီတို့ကပူးပေါင်းလုပ်တဲ့စီမံကိန်းဖြစ်ပြီးယာနဲ့ချီရှိတဲ့ဒေသခံတွေကတော့စီမံကိန်းဖြတ်သိမ်းပေးဖို့အတွက်ကန့်ကွက်မှုတွေကိုလည်းမကြာခဏတောင်းဆိုလေရှိပါတယ်ရှင်
လက်ပတော်တောင်ရဲ့နောက်ဆုံးအခြေအနေမအေးမှာစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တိုင်းရင်းသားညီလာခံမှာမြန်မာနိုင်ငံရေးဘာတွေဆွေးနွေးကြသလဲဆိုတာကြည့်ကြရအောင်ပါ။ UNA လို့ခေါ်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ရဲ့ပထမဆုံးညီလာခံမှာလက်ရှိမြန်မာနိုင်ငံရေးအစီရင်ခံစာကိုတင်သွင်းခဲ့ပြီးတော့အတည်ပြုခဲ့ပါတယ်။ဒါအပြင် UNA ရဲ့ဖွဲ့စည်းပုံတချို့ကိုလည်းပြင်ဆင်မှုတွေလှုပ်ဆောင်ခဲ့တယ်လို့ UNA ရဲ့သဘာပတိအဖွဲ့ဝင်တဦးကပြောပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုအောင်ရဲမောင်မောင်ကပြောပြပေးပါအောင်ရှင်
။ UNA ရဲ့ပထမဆုံးညီလာခံကိုအဖွဲ့ဝင်တွေဖြစ်တဲ့1990ရွေးကောက်ပွဲအနိုင်ရပါတီရဲ့ပါဝင်မဟာမိတ်နိုင်ငံရေးပါတီတွေလူမှုရေးအဖွဲ့အစည်းတွေနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေပါတက်ရောက်ပြီးတော့ဒီကနေ့ဆွေးနွေးပွဲကိုစတင်ခဲ့တာပါ။UNA ညီလာခံမှာလက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးအခြေအနေတွေကိုမြန်မာနိုင်ငံရေးအစီရင်ခံစာတစ်စောင်တင်သွင်းခဲ့တာနဲ့ပတ်သက်ပြီးတော့ UNA ရဲ့တဘာပတိအဖွဲ့ဝင်ဦးဧတောင်ကအခုလိုပြောပါတယ
် UNA အဖွဲ့ဝင်ပါတီကောင်းဆောင်တွေကလက်ရှိနိုင်ငံရေးအခြေအနေကိုရေကူရအားဖြင့်သုံးသပ်ဆွေးနွေးကြပါတယ်။နောက်ပိုင်းတော့ UNA ကတင်သွင်းတဲ့နိုင်ငံရေးအစီရင်ခံစာကိုဝိုင်းဝန်းဆွေးနွေးပြီးတော့ညီညာရှိတာဖြစ်ပြီးအတည်ပြုပါတယ်။နောက်တစ်ခုက UNA ဖွဲ့စည်းပုံမှာတချို့တင်ဆက်ပြီးတော့ပြန်လည်ရေးဆွဲဖို့အတွက်အပြည့်အဝအဖွဲ့ကိုတောင်းပန်ပေးပါတယ်။
ခဏပြန်ဒီဇင်ဘာလ23ရက်နေ့နဲ့တပတ်ကဒီဇင်ဘာလ24ရက်နေ့တွေမှာဆိုရင် UN ရဲ့မဟာမိတ်အဖွဲ့အစည်းတွေဖြစ်တဲ့ American Democracy အဖွဲ့ချုပ်ပါဝင်အခြားလက်နက်ကိုင်အင်အားစုတွေပါတက်ရောက်ပြီးတော့တရောင်းရှိအဖွဲ့အစည်းပေါ်ပြဆိုင်ကိစ္စတွေပါဝင်မြန်မာနိုင်ငံအတွက်အရေးကြီးတဲ့ကိစ္စတွေကိုဦးစားပေးဆွေးနွေးဖို့ရှိတယ်လို့ဦးဧတောင်ကပြောပါတယ်
မင်းကညာကြတော့မင်းကညာကတက်ကလူရင်းလေးရဲ့မိတ်ဆက်ပါတီများလက်နက်ကိုင်ဖွဲ့စည်းများလူရင်းလေးအပေါ်မှာမပါတဲ့နိုင်ငံပါတီများပြီးတော့ GSO ဒီမော့ဖွဲ့စည်းတွေဆက်ရောက်ပြီးတော့လက်ရှိနိုင်ငံရေးအခြေအနေဒုတိယ2008ဖွဲ့စည်းကဒီရေးဒီရင်းစေချက်စေဒီရင်းနိုင်ငံရေးပေါ်ဆောင်ရေးနဲ့ဖွဲ့စည်းတည်ဆောင်သူတောင်းရေးစားတဲ့ဆောင်ရပေါ်မှာခြေခံပြီးတော့ပြည်ထောင်စုဖြစ်ပါတယ်
UNA Yagan, yes, Sunny Way, Dema, Tandy, let the law ye genie, Sunny Way, Diga Uza Pitabido. Manangama, Yebara, Kesari, Alonini Pawan, Tayo, Puziga, Sunny Washin, Hedule, UNMA Pawane, SNLD, Dremu, Usa Nulinga, Piovare.
Genoru Diga Tarara, cook, Pisa, cook, Puziga, Piovu, no? A Piovan, Nangano Machin, a tech care.
ဒီကဒီဟာဒီကျွန်တော်တို့အကျိုးနိုင်ငံရေးဆွေးနွေးပွဲတွေအဲပြည်သူ့ပြည်ချင်းကျွန်တော်ဆက်တိုက်လုပ်သွားတော့မယ်ဆိုတဲ့အကြောင်းကျွန်တော်တို့ဒီဘက်မှထိုင်နေတော့ပဲနိုင်ငံရေးကိစ္စတွေကိုဖျက်ပြီးရှားဖွဲ့ပြီးနဲ့ဆွေးနွေးတော့မယ်ဆိုတဲ့အကြောင်းအဲ့ဒါကြီးပါ
UNနေနဲ့လက်ရှိချိန်မှာတော့နိုင်ငံရေးဆွေးနွေးပွဲမူပေါင်းရေးဆွဲကိစ္စတွေကိုဦးစားပေးဆောင်ရွက်နေပြီးတော့ဒီညီလာခံကနိုင်ငံရေးဆွေးနွေးပွဲမူပေါင်းကိစ္စကိုဆွေးနွေးဖို့အဓိကဦးစားပေးမယ်လို့လည်းUNနေမှာပါဝင်သူတွေကပြောဆိုပါတယ် လောလောဆယ်မှာနိုင်ငံရေးဆွေးနွေးပွဲမူပေါင်းကိုအမျိုးသားဒီမိုကရေစီဖွဲ့ချုပ်NLD ပါတီကရေးဆွဲထားသလိုညီနောင်တိုင်းရင်းသားများဖက်ဒရေးရှင်းNBF ဖက်ဒရယ်ဒီမိုကရေစီမဟာမိတ်FDA အဖွဲ့တွေပါဝင်တဲ့နိုင်ငံရေးပါတီ56ခုနှစ်ကစတင်ပြီးတော့ဖွဲ့စည်းခဲ့သလိုတောင်ဝ60ရွေးကောက်ပွဲဝင်တိုင်းရင်းသားပါတီအများစုဖြစ်တဲ့ကချင်းအမျိုးသားများဒီမိုကရေစီကွန်ရက်ကရင်အမျိုးသားပါတီကရင်အမျိုးသားပါတီရှ
ပေးခဲ့တာဖြစ်ပါတယ်ရှင်တဆက်တည်းပါပဲတိုင်းရင်းသားလက်နက်ကိုင်တွေနဲ့မြမညီညာရေးဖော်ဆောင်ရေးကော်မတီတို့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့တာကိုလည်းတင်ပြပေးခြင်းပါတယ်တပြည်လုံးတိုင်းတာနဲ့အပြစ်ခတ်ရစဲရေးနောက်နိုင်ငံရေးဆွေးနွေးပွဲတွေဆက်ပြီးတော့ပြုလုပ်သွားဖို့အတွက်ပြည်ထောင်စုညီညာရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ NCCD လို့ခေါ်တဲ့တပြည်လုံးအပြစ်ခတ်ရစဲရေးဆိုင်ရာညှိနှိုင်းရေးလုပ်ငန်းအဖွဲ့တို့အပြစ်ခတ်ရစဲရေးသဘောတူစာချုပ်ချုပ်ဆိုနိုင်မှုဒီကနေ့ရန်ကုန်မြို့မြန်မာညီညာရေးစင်တာမှာတွေ့ဆုံညှိနှိုင်းဆွေးနွေးခဲ့ပါတယ်။သတင်းပြည့်စုံကိုတော့ VOA သတင်းတော့ကိုနိုင်ကွန်းအိမ်ကသတင်းပေးပို့ထားတာနားဆင်ကြည့်ပါရှင်
။ဟုတ်ကဲ့ပါ။ကာလအတန်ကြာတိစုနေတဲ့တပြည်လုံးအတိုင်းအတာညီညာရေးတွေ့ဆုံဆွေးနွေးရေးကိစ္စရပ်တွေအတွက်ပြည်ထောင်စုညီညာရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့NCCD ကတပြည်လုံးအတိုင်းအတာအပြစ်ခတ်ရစဲရေးဆိုင်ရာလုပ်ငန်းကော်မတီတို့ဟာဒီကနေ့မြန်မာညီညာရေးစင်တာရုံးမှာတွေ့ဆုံခဲ့ပါတယ်။ဒီကနေ့နှစ်ဖက်တွေ့ဆုံမှုမှာတော့တနနိုင်ငံလုံးပြစ်ခတ်ရစေးရေးသဘောတူစာချုပ်ချုပ်ဆိုနိုင်ဖို့ညှိနှိုင်းတဲ့ကိစ္စရပ်တွေဆွေးနွေးခဲ့တယ်လို့မြန်မာငင်းချမ်းရေးစင်တာကအကြီးတန်းရာရှိဦးလှမောင်ရွှေက VOA ကိုခုလိုပြောပါတယ
်ဒီနေ့ဆွေးနွေးပွဲကတော့အဓိကပေါ့ကျွန်တော်တို့အလုပ်တာဝန်ဖြစ်တဲ့တနနိုင်ငံလုံးအထက်ကပြစ်ခတ်ရေးပေါ့သဘောတူစာချုပ်ချုပ်ဆိုနိုင်ဖို့ညှိနှိုင်းတဲ့ကိစ္စအရင်လုပ်ပါတယ်အဲ့ဒါဒီနေ့ညနေ၄နာရီထိုးရမှာအလုံးပြီးသွားပါပြီပြီးသွားတော့ထိုးတက်မှုကတော့ကျွန်တော်တို့ငကိုပြတမဆွေးနွေးပွဲမှာကျွန်တော်ကျန်နေတဲ့အချက်တွေကိုအသက်အသေးလေးဆွေးနွေးပါတယ်အများစုကိုကျွန်တော်တို့အသက်ညှိနှိုင်းလို့ရတယ်အရင်ကဝန်ကြီးဦးအောင်မင်းတို့အနေနဲ့ဒါကိုသူတို့ရဲ့ပိုကော်မတီကိုကျန်တဲ့တီပြအောင်မဖြစ်တယ်လို့တိုင်းသားတွေကလည်း NCCD မီတင်ကသူတို့အနေနဲ့ပြန်ပြီးတော့တောင်းဆွေးနွေးရမှာဖြစ်တဲ့အတွက်နောက်တစ်ချိန်ဆွေးနွေးပွဲတွေမှာတော့ဒီဆွေးနွေးစားရမှာဒီအားလုံးကတော့ပြည်ပြန့်နေတဲ့အနေအထားမျိုးလိုရှိပါတယ်
။အရင်ကဖက်ဒရယ်ဆိုတဲ့အတုံးနှုံးနဲ့ပတ်သက်ပြီးတော့ပိုင်းသားတွေဘက်နဲ့မြန်မာစစ်သားအကြီးကဲကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့အကြားမှာအမြင်ကွဲလွဲမှုတွေရှိနေခဲ့ပါတယ်။ဒါပေမဲ့ဒီကနေ့တွေ့ဆုံမှုမှာတော့ဝန်ကြီးဦးအောင်မင်းကနေဖက်ဒရယ်စနစ်ကိုတည်ဆောက်နိုင်ဖို့အချက်ကိုမူအဖြစ်သဘောတူညီခဲ့တဲ့အပေါ်မှာထပ်လောင်းပြောဆိုခဲ့တယ်လို့ဦးလှမောင်ရွှေကခုလိုပြောပါတယ်
။ဒါကတော့တမအီအနေနဲ့ကျောင်းကြီးရင်းနှီးပွဲပေါ်ဆောင်ရေးဘိုးကော်မတီဥက္ကဋ္ဌလည်းဖြစ်တယ်။အဲ့တော့ဒီဘိုးကော်မတီမှာဟိုကဆွဲဆွဲဦးအခြေခံတဲ့ပြည်တော်စုမှန်ကန်ကိုကျွန်တော်တို့သွားကြဖို့ရင်းနှီးနိုင်ငံကိစ္စဆွေးနွေးပွဲတွေမှာဆွေးနွေးကြမယ်ဆိုတဲ့အချက်ကသဘောတူချက်ရှိပြီးဖြစ်ပါတယ်။ဒီဥောမင်းအနေနဲ့ဒါကိုညွှန်းဆိုတာဖြစ်ပါတယ်။ဘလို့ပုံစံနဲ့သွားမလဲဆိုတာကိုတော့ဒါရှိကျွန်တော်ကလည်းတန်းသားတွေရောနိုင်ငံရေးပါတီတွေရောစားပါဝင်တက်ပါဝင်တဲ့ကြည်ရတော့အားလုံးဒီစီနီဝဲများတော့ဘယ်လိုပုံစံနဲ့သွားမလဲဆိုတာသိနေတော့ပါပဲဆွဲတွေဟိုသွားမယ်ဆိုတာဟာတော့ဒီဝါစင်သဘောတူပြီဆိုတာဟာဆက်လောင်းမှုနဲ့ပြောဆိုရတော့ပ
ါနိုင်ငံတော်သမရကြီးဦးသိန်းစိန်အနေနဲ့တိုင်းပြည်ကနေခွဲသက်ခွဲကိစ္စရပ်နဲ့အချုပ်ချာအာဏာကိုထိပါတဲ့ကိစ္စရပ်နှစ်ရပ်ကလွှဲပြီးဂျန်တဲ့ကိစ္စရပ်တွေကိုဆွေးနွေးနိုင်ဖို့လမ်းဖွင့်ထားပါတယ်လို့ဝန်ကြီးဦးအောင်မင်းရဲ့အဖွဲ့မိတ်ခိုးမှပြောဆိုခဲ့ပါတယ်ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ NCCD ခေါ်တပြည်လုံးပြည်ခရစရေးဆိုင်ရာလုပ်ငန်းကော်မတီတို့ရဲ့ဒီကနေ့တွေ့ဆုံဆွေးနွေးမှုမှာတည်ဆုံမှုမရှိခဲ့ဘူးလို့ဦးလှမုံရွှေကအခုလိုပြောပါတယ
်ဒီနေ့ဆွေးနွေးပွဲမှာတော့ဒီလိုမျိုးတည်ဆုံတဲ့အချက်တော့တစ်ခုမှတော့မရှိဘူးခင်ဗျာဒါပေမဲ့နှစ်ဖက်ကကျွန်တော်တို့ကောင်းဆောင်လို့ပြန်ပြီးတော့တင်ပြရမယ့်အချက်တွေတော့ရှိနေတဲ့အတွက်အပြည့်ပြည့်စက်တွေခုမပေးနိုင်တာကလည်းတည်ဆုံနေတဲ့အချက်တော့မရှိတဲ့သဘောလို့ပဲပြောလို့ရတယ်အခုဒီနေ့လည်းဝန်ကြီးဦးအောင်မင်းရဲ့အဖွဲ့မှာအမြဲဆုံးဒီအရိုးကျွန်တော်ပြည်နယ်လက်မှတ်ကြီးထိုးပြီးတော့နိုင်ငံရေးပြည်သူ့ဆွေးနွေးပွဲတွေအမြဲဆုံးရောက်နိုင်ဖို့ဆိုတဲ့အားကိုအတိအကျညွှန်းဆိုပြီးတော့လည်းကျွန်တော်ပြောသွားပါမယ် SCCD ဒီကောင်းဆောင်တွေတက်ကြတယ်ဒီလိုကိစ္စကိုသူတို့လည်းသဘောတူရဲ့အကြောင်းပြောပါလိမ့်ကြ
တယ်နိုင်ငံလုံးအပြစ်ခတ်ရစေးရေးသဘောတူညီချက်မှာအတိအကျယူမှန်းချက်ကြီးနှစ်ခုကတော့အပြစ်ခတ်ရစေးရေးခိုင်မာလာရေးနဲ့နိုင်ငံရေးတွေ့ဆုံဆွေးနွေးပွဲများစတင်နိုင်ရေးစတဲ့အချက်တွေပါဝင်ပါတယ်ဒီကနေ့တွေ့ဆုံမှုမှာပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဘက်ကဝန်ကြီးအောင်မေဥဆောင်တက်ရောက်ခဲ့တယ်လို့ NCCD ဘက်ကတော့အဖွဲ့ရဲ့ဒုတိယခေါင်းဆောင်တဲ့ဘသူကွယ်ထူးဝင်းကဥဆောင်တက်ရောက်ခဲ့ပါတယ်မနက်ဖြန်ဒီဇင်ဘာ23ရက်မှာတော့တိုင်းရင်းသားတွေအဆိုပြုထားတဲ့အချက်တွေကိုအဓိကသာဆွေးနွေးသွားမှာဖြစ်ပြီးလမ်းမဲ့2015နှစ်စံပိုင်းမှာပြန်လည်တွေ့ဆုံနိုင်ဖို့ရည်တမှတ်သွားမယ်လို့မြန်မာငြိမ်းချမ်းရေးစင်တာကအကြီးအကဲရရှိဦးလှမောင်ရွှေကပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာလတုန်းကပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တပြည်လုံးပြည်ခရစရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးဘွဲ့ NCCD တို့အနေနဲ့တွေ့ဆုံဆွေးနွေးခဲ့ရမှာတော့တပ်ပိုင်းဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်လို့တိကျရေးရတဲ့အဖြေမရရှိခဲ့ပါဘူးအထူးသဖြင့်ဖက်ဒရယ်ပြည်ထောင်စုတပ်မတော်ဖွဲ့စည်းရေးပိုင်းမှာတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့အမြင်ကွဲလွဲမှုတွေလည်းရှိနေပါတယ်နှစ်ဖက်တွေ့ဆုံဆွေးနွေးမှုတွေပြုလုပ်နေတဲ့ကြားမှာပဲကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာမြမတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တို့အကြမ်းမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေမှာလည်းရှိနေပါတယ်ခင်ဗျာ
ဒါကတော့ VOA သတင်းတော့ကိုနိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်တနင်္လာနေ့ညအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင် VOA ရဲ့သောတာရှင်တွေအတွက်ခရစ်စမတ်သေးသချင်းလေးတပုတ်နဲ့ဖျော်ဖြေပေးကြပါတယ် Taylor Swift တီဆိုထားတဲ့ Santa Baby ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ကြရအောင်ပါရှင
် Santa Baby slip a sable under the tree for me I've been an awful good girl Santa Baby so hurry down the chimney tonight
VOA ရဲ့သောတာရှင်တွေဒီဇင်ဘာညချမ်းမှာစိတ်ချမ်းသာခြင်း၊ကိုယ်ရည်ချမ်းသာခြင်းနဲ့ပြည့်စုံကြပါစေလို့ VOA မိသားစုရဲ့ကိုစားစုမွန်တောင်းပေးပါရရှင်။မကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့စီးပွားရေးခန္ဓာ၊ဘလော့ဂါတွေပြောသည်မျှတက်တက်ရောက်သတင်းလွှာနဲ့အတူသူယုံကြည်ရာအစီအစဉ်ကိုနားဆင်ရဖို့ရှိပါရရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ညချမ်းပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့ဒီဇင်ဘာလ22ရက်တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုဒုတိယပိုင်းစီစဉ်ကိုတော့လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9329လိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။မကြခင်မှာစီးပွားရေးကဏ္ဍကိုတင်ဆက်ပေးဖို့ရှိသလိုဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တက်ရောင်သတင်းလွှာကိုလည်းနားဆင်ရဖို့ရှိပါတယ်။ဒီနောက်ပိုင်းမှာတော့
ကလေးလုံးမမဆိုယူဒာနဲ့ရေရဲမမစီနမမနဲ့လုပ်မယ်ဆိုလို့ရှိရင
်သူယုံကြည်အားစီစဉ်မှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ရှင်အခုရင်းဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်ကြရအောင်ပါဒီသတင်းပတ်အတွက်စီးပွားရေးကဏ္ဍမှာတော့အားလည်းရကာလာမှာကဘာတဝံခီးသွားကြသူတွေကြာရေပန်းစားတဲ့နေရာတွေထဲမှာတော့မြောက်ဝင်းရိုးစွန်ကရေခဲအိမ်ပုံစံကအစခန္ဓာရတဲ့ကဟိုတယ်အစုံအမျိုးစုံတွေ့ရပါတယ်2014ခုနှစ်အတွင်းထူးထူးခြားခြားကဘာလက်ခီးသွားရေးစိတ်ဝင်စားနိုင်မဲ့ဟိုတယ်အမျိုးမျိုးကိုဖွင့်ပြီးတော့စီးပွားရေးလုပ်ကိုင်ကြတဲ့အကြောင်း AP သတင်းဆောင်မကိုခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုစုံဝင်းလိုင်ကတင်ပြပေးထားတာနားဆင်ကြည့်ပါရှင်
ရောင်းဝယ်ရုံးစွန်ဒေတာကအီကလူရေခဲအိမ်ပုံစံဆော့လုပ်ထားတဲ့ဂျာမနီနိုင်ငံကဟိုတယ်ကတော့တစ်ရက်ကို295ဒေါ်လာပေးရပါတယ်။ရေခဲတွေနဲ့ဆောက်ထားတဲ့ဆိုပေမဲ့လေလုံအောင်တိဆောက်ထားတဲ့အတွက်အနှွေးဓာတ်ကတော့ရနေမှာပါ။နှစ်စဉ်နှစ်တိုင်းဗဟုပညာရှင်တွေကရေခဲတွေမှာလက်ရမြောင်ပုံစံတွေထွင်းထုဖန်တီးထားတဲ့ဟိုတယ်မှာရေဘူးချိုးလို့မရသလိုအိမ်သားကိုလည်းအများနဲ့ဝေမျှတုံးရပါတယ်။အေးအေးကြောက်ပြီးတက်တောင့်တက်တာနေရာမျိုးကိုမှကြိုက်တယ်ဆိုရင်တော့ရေခဲဟိုတယ်အစားခန္ဓာရတဲ့ကဇင်ခံဟိုတယ်ကိုသွားနိုင်ကြပါတယ်။အရဇဝမ်ယာပြည်တော်စု UAE ကကဆာအယ်ဆာရပ်ဟိုတယ်ကိုတော့ကမ္ဘာပေါ်မှာအကြီးဆုံးတဲကန္တရာလူမြင့်ကြီးထဲမှာတည်ဆောက်ထားတာပါ Sorry Arabia Oman Yemen တို့နဲ့ဆက်ဆက်နေတဲ့ဒီနေရာဟာနှစ်ရာပေါင်းများစွာကတည်းကကလအုပ်ကုန်တယ်တွေကုလူဖြတ်တန်းရာနေရာတစ်ခုလည်းဖြစ်ပါတယ်ခန့်တပ်ပုံစံတည်ဆောက်ထားတဲ့ဟိုတယ်ကိုတော့အစင်အလာလက်ရမပြည့်ကမ္ဘာအစင်လည်းမီပြီးခီးတယ်တွေကိုဆွဲဆောင်နိုင်မဲ့အပန်းဖြေဟိုတယ်တစ်ခုအဖြစ်ရည်ရွယ်တည်ဆောက်ထားတာပါဟိုတယ်ကိုအပူဓာန်ခံနိုင်အောင်တည်ဆောက်ထားသလိုတဘာဝလေးအေးတွေရနိုင်ဖို့မျှော်စင်တွေကိုလည်းဘိတုကပညာရှင်တွေကပုံစံထုတ်တည်ဆောက်ထားတာပါပင်မဟိုတယ်နဲ့မလမကမှာနန်းတော်ပုံစံဖန်တီးထားပြီးတဲကန္တရာတွေက Oasis တခုလိုထူးထူးခြားခြားခံစားနိုင်မဲ့ဟိုတယ်ကနေမှာတဲမယ်ဆိုရင်တော့တစ်ရက်ကိုဒေါ်လာ1500ပေးရပါတယ်အိတ်ခန်းတစ်ခန်းဟိုတယ်ဝန်ထမ်းတဦးနဲ့အစားအသောက်အားလုံးရနိုင်တဲ့အတွက်အခန်းထဲမှာပဲဇိမ်နဲ့နေလို့လည်းရပါတယ်အပြင်ထွက်လက်ပတ်ရတာစိတ်ဝင်စားသူတွေအတွက်တော့တောရိုင်းတရိတ်ဆန်ပေါင်းစုံကိုတဘာဝအတိုင်းလှည့်လည်ကြည့်ရှုနိုင်အောင်ဟိုတယ်ကစီစဉ်ပေးထားပါတယ်လွန်ခဲ့တဲ့နှစ်ပေါင်း90လောက်အထိလွင်တီးခေါင်မြင့်ဖြစ်ရှိနေခဲ့တဲ့အဘူဒါဘီမြို့တော်အနောက်တောင်ဘက်မိုင်60အကွာမှာရှိတဲ့ဆာဘနီးယပ်စ်ကျွန်းကိုတော့ကွယ်လွန်သူ UAE ဇော်ဘွားရှေ့ခ်ဇာယက်ဘင်ဆူလ်တန်အယ်နာယန်ကပေးမဲ့တောရိုင်းအဖြစ်ဖန်တီးထားတာဖြစ်ပါတယ်စတူရမိုင်ပေါင်း33မိုင်ကျော်အကျယ်ဝန်းရှိတဲ့ကျွန်းပေါ်မှာတစ်ချိန်ကမျိုးတွန်းကုန်ကြီးလိုယူဆခဲ့ကြတဲ့အာရေဗျာကျက်တွေကိုပြန်လဲမျိုးပွားပေးခဲ့တာအပါအဝင်တရိတ်ဆန်12,000ကျော်တစ်ပင်တန်းကျော်အထိပြိုထောင်ပေးခဲ့တာပါကဘာကြီးမပြက်ခင်တရိတ်ဆန်တွေကိုအေယာမလေကြီးတစ်စင်းမှာကက်တင်ခဲ့တာမျိုးလိုစိတ်ကူးနဲ့ဇော်ဘွားဟောင်းကဖန်တီးခဲ့တာလို့လဲဆာဘာနီးယပ်စ်ကျွန်းကအထွေထွေမန်နေဂျာမာရီယပ်စ်ပင်စလူးကပြောပါတယ်
One of the visions of Sheikh Zayed was to create what he called at the time an Arabian Ark.
ရှိခ်ဆာယက်ရဲ့မျှော်မှန်းချက်တစ်ခုကတော့အဲဒီတုန်းကအာရေဗျာလှေကြီးကိုခေါ်ကြတဲ့အတိုင်းဖန်တီးခဲ့တာပါ။ဒီနေရာကိုတရိတ်ဆန်တွေတည်လာပြီးတော့သူကပြည်သူတွေအတွက်တစ်ခုခုလှုပ်ပေးခြင်းခဲ့တာပါ။ တဘွားကိုတံမိုးထားတဲ့ဖို့ပအဝန်းကျင်တဲ့အပြန်အလှန်ဆက်နွယ်မှုတွေတဘွားနဲ့တဝိုင်းသိဆန်တွေကိုတံမိုးထားဆောက်ရှောက်ဖို့တွေအတွက် UAE လူထုကိုတင် जा ပြသဖို့ဒီကျုံးကိုအခြေခံပြီးတော့ဖန်တီးထားတာပါ
ဆော်ဘွန်ဟောင်းရဲ့အေဂေဟာကိုတော့လွန်ခဲ့တဲ့9နှစ်လောက်ကစလို့ခီးသွွားတွေတဲခွန်နိုင်မဲ့ဟိုတယ်အဖြစ်ပြောင်းလဲခဲ့တာပါဟိုတယ်ကဂရင်တလုံးပါတဲ့အခန်းတစ်ခန်းကိုတော့တည$435လောက်ပေးရပါတယ်။အင်းနီးချင်းအိုမန်နိုင်ငံမြောက်ပိုင်းကအဖမ်းဖြေစခန်းကိုတော့အရင်ကရေချောင်းခီးနဲ့သာသွားနိုင်ပေမဲ့အခုတော့ထူးထူးခြားခြားနေသစ်တစ်ခုပေါ်လာပါတယ်။စတ်ထမအာယုံလို့ဆိုရမယ် Six Sense Zingi Bay ပင်လယ်အော်ရိပ်တာကိုလေဒီတွေနဲ့ပဲဖြစ်ဖြစ် Four Wheel Drive ကားကြီးတွေနဲ့ပဲဖြစ်ဖြစ်သွားနိုင်ကြပါပြီ။ဆက်ရှိအေကကျဲတဲ့ဟိုတယ်မှာခီးသွားတွေအလာများတဲ့ရာသီဆိုရင်တော့တညကိုဒေါ်လာ1000ကျော်လောက်အထိပေးရပါတယ်။စွန့်စွန့်စားစားသိမ့်မကြိုက်ဖဲခစ်ဆန်ဆန်နေရာတွေကိုကြိုက်ကြတဲ့သူတွေအတွက်တော့ဂျာမနီနိုင်ငံကဘီကီနီဘာလင်ကိုစိတ်ဝင်စားကြမှာပါ။နီယွန်ရောင်စုံမီးတွေနဲ့ဆန်းဆန်းပြပြအခန်းနံပါတ်တွေကိုတပ်ဆင်ပေးထားတဲ့ဟိုတယ်ဟာဘာလင်မြို့တော်ကိုလက်ပတ်ချင်ကြတဲ့သူတွေအတွက်သွားလာရေးလဲလွယ်ကူတဲ့နေရာမှာတည်ဆောက်ပေးထားတာပါ။1989ခုနှစ်အရှိနဲ့အနောက်ဂျာမနီကိုပိုင်းခြားထားတဲ့ဘာလင်တတိုင်းကြီးကိုမဖြိုချခင်အနောက်ဘန်လင်ဘက်အချမ်းကမြို့လေကောင်မှာတည်ဆောက်ထားတဲ့ဟိုတယ်မှာအခန်းပေါင်း149ခန်းရှိပြီးတညကိုဒေါ်လာ150ကနေ230လောက်အထိပေးရပါတယ်။ခီးသွွားတွေကိုပုံစံအမျိုးမျိုးနဲ့ဆွဲဆောင်ဖို့ကြိုးစားနေကြတဲ့အထက်ဆွီဒင်နိုင်ငံမှာတော့ဟိုတယ်စီသွားစရာမလိုအောင်ထူးထူးခြားခြားစီစဉ်ထားပါတယ်။ဆွီဒင်ဟိုတယ်လုပ်ငန်းတစ်ခုဖြစ်တဲ့ Scantic ကအခန်းလိုချင်တဲ့သူတွေအတွက်လေအေးဆက်ရေချိုးကန်းwireless internet ကအစမနေ့စာအဆုံးရနိုင်တဲ့ဟိုတယ်ကိုလိုချင်တဲ့နေရာအရောက်ပို့ပေးနေတာပါ။149 studio yam pay အကျယ်ဝန်းရှိတဲ့ကုန်တစ်တာထဲမှာတော့နှစ်ယောက်အိတ်ကရင်တစ်လုံး၊ထိုင်စရာနေရာတစ်ခု၊ရေချိုးကန်အင်တာနက်ဝရန်တာတစ်ခုလည်းပါပါတယ်။ဇွန်လကစတင်လိုက်တဲ့အစီအစဉ်ကိုတော့ Scandinavian နိုင်ငံတွေမှာမှာယူအသုံးပြုနိုင်ပြီးတညကိုဆွေရင်ခရိုနာ2500 American dollar 350လောက်ပေးရပါတယ်။ရောက်နေတဲ့နေရာမှာစခန်းချတဲထိုးပြီးနေရတာဝါသနာပါတဲ့သူတွေကိုဆွဲဆောင်ဖို့ထူးထူးခြားခြားတောကျူတောင်ကြားမှာဟိုတယ်ဖွင့်သူတွေလည်းရှိပါတယ်။ခီးကျန်းထွက်တဲ့အခါနေဖို့ထိုင်ဖို့အတွက်အထုပ်ပိုးတွေများများစားစားတဲစရာမလိုတော့ပဲခက်ကြမ်းကြမ်းဆောက်လုပ်ထားတဲ့ဟိုတယ်တွေမှာတက်ခိုနိုင်အောင်စီစဉ်ပေးထားတာပါ။ခီးကျန်းအတွက်ဆောက်လုပ်ထားတဲ့ဆိုပေမဲ့တောင်ကိုရီးယားကဟိုတယ်တွေမှာဆိုရင်တော့ king size မွေရာရေတို့၄အဆက်တို့ပါရနိုင်ပြီးတချို့နေရာတွေမှာဆိုရင်အစ်စ်မြင့် HD television တောင်ရနိုင်ပါတယ်။တောင်ကိုရီးယားရန်ဟျုံဟိုတယ်လုပ်ငန်းကဖွင့်လှစ်ထားတဲ့ဟိုတယ်တွေမှာတော့တညကိုဒေါ်လာ130ကနေ200လောက်အထိပေးရပါတယ်။တောသဘာဝကိုခန်းစားခြင်းနဲ့သူတွေအတွက်တော့ဂျာမနီနိုင်ငံကတစ်ပင်ကွာကြားမှာစောက်ထားတဲ့အိမ်ကမ်းလေးတွေကိုစိတ်ဝင်စားကြမှာပါ။တညကိုဒေါ်လာ240လောက်ပေးရတဲ့တစ်ပင်ဘော်ကအိမ်တွေကိုတော့ဘာလင်မြို့ကနေနှစ်နာရီလောက်ကားမောင်းရင်ရောက်တဲ့ဂျာမန်နဲ့ပိုလန်နယ်စပ်တောတွေမှာစောက်လုပ်ထားပါတယ်။ရေဘူးလည်းမရဇိမ်ခံပစ္စည်းတွေလည်းများများစားစားမရှိပေမဲ့ခီးသွားတွေကတော့သဘောကျကြပါတယ
်။ Zum Hotelzimmer kann man immer buchen überall klar ist jedes hat mehr Luxus aber hier hat man mehr
ပုံမှန် Hotel ခန်းတွေကိုကြိုက်တဲ့နေရာမှာငှားလို့ရပါတယ်။တာမန်အားဖြင့်ကတော့ပိုလဲဇိမ်ကြပါတယ်။ဒါကတော့စွန်စားခန်းတစ်ခုလက်တွေ့အတွေ့အကြုံကိုခန်းစားရတာမျိုးပါ။တောလဲကောင်ကတစ်ပင်ပေါ်မှာနေရတာကျဉ်းနူးစရာကောင်းပါရဲ့ရှင
်။ UK တော့နိုင်ငံအမြင့်ဆုံးတစ်တောတွေက Hotel ခန်းတွေမှာတော့ဧည့်သည်တွေအနေနဲ့ဝိရီစုံငဲ့အမျိုးပေါင်း32မျိုးနဲ့အတူနေကြရမှာပါ။ရာသီဥတုတာရတဲ့ဆိုရင်အနီးဆုံးမြို့ကနေ3နာရီလောက်ကြာအောင်ကားမောင်းသွားရတဲ့မတ်ရှ်ပီဘေးမဲ့တောတွေကအစ်စ်မြင့်ဟိုတယ်မှာတော့တောရိုင်းတဘာဝအလကိုတဲခိုသူတွေခန်းစားနိုင်မှုအခန်းတွေကိုတောအုပ်ဖက်မျက်နှာမူဆောက်လုပ်ထားပါတယ်။လွန်ခဲ့တဲ့7နှစ်တုန်းကသစ်လုပ်ငန်းကုမ္ပဏီတစ်ခုထံကမြေကိုလက်ပြောင်းဝယ်ယူခဲ့တဲ့ဟိုတယ်လုပ်ငန်းကပဝန်းကျင်နဲ့လက်ရောညီထွေရှိစေမဲ့ခီးသွွားလုပ်ငန်းလုပ်ဖို့ရည်ရွယ်ဖွင့်လှစ်ထားတာပါ။မတ်ရှ်ပီဘေးမဲ့တောထဲမှာတော့ငက်တေတရိတ်ဆန်နေတဲ့အင်းဆက်မျိုးစိတ်ပေါင်းရာကနတ်နဲ့ချီရှိပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုက်စီစဉ်တင်ဆက်တဲ့စီးပွားရေးခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။မနေ့ပြန်အင်္ဂါညတည်းလေလိုက်ဆွေးနွေးကြမှာလဲဘာတွေဆွေးနွေးကြဖို့ရှိသလဲဆိုတာနားဆင်ကြည့်ကြရအောင်ပ
ါတော်ရရှိမှာခင်ဗျာဒီပနိုင်ငံမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေပြည်တော်ပြန်လာနိုင်ရေးအတွက်ထောင်ထဲချီတဲ့နာမည်ပြည့်စီးရင်သွင်းခံထားရသူတွေကိုအဲ့ဒီအမည်ပြည့်စီးရင်တွေကနေထုတ်ပေးလိုက်တယ်လို့မြန်မာနိုင်ငံသားတွေပြည်တော်ပြန်လာကြဖို့သမရဦးသိန်းစင်အစိုးရကဖိတ်ခေါ်ထားပါတယ်ဒါပေမဲ့တိကျတေကြတဲ့မူဝါဒတွေချမှတ်ထားခြင်းမရှိတဲ့အတွက်မြန်မာနိုင်ငံရဲ့အင်အားစုတွေတက်ကြွလှုပ်ရှားသူတွေမြန်မာပြည်မှာပြန်လည်အခြေချနေထိုင်ခွင့်တရားဝင်ရပ်တည်ခွင့်ရရှိရေးအတွက်အခက်အခဲတွေရှိနေတယ်လို့ထောက်ပြပြောဆိုမှုတွေထွက်နေတာနဲ့ပတ်သက်လို့အခုလာမယ့်အင်္ဂါညဒရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ ပါဝင်ဆွေးနွေးလိုသူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0923823554ဖြစ်ပါတယ်ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
ကိုယ်တော်ဝင်လိုက်စီစဉ်တင်ဆက်မဲ့မနက်ဖြန်အင်္ဂါညတရက်လီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးပါမယ်မဆုမြတ်မွန်ကကိုသားညုံဦးနဲ့အတူစီစဉ်တင်ဆက်ထားတာနားဆင်ကြည့်ကြရအောင်ပါရှင
် UK ထုတ် Guardian သတင်းစာကြီးထဲမှာရေးထားတဲ့ဆောင်းပါးအတိုင်းဆိုရင်လေChristmas ကပ်ပြားတွေနောက်ဆိုရပါတော့မလားမသိဘူးကိုသားညုံရေ
ဘာလို့ရုံးပြဒီ Christmas နဲ့ New Year ကာလမှာ greeting ကပ်ပြားတွေကအပြာလန်ပေးနေကြမဟုတ်ဘူးလားဗျနှစ်စဉ်နှစ်တိုင်း November လဆန်းလောက်တည်းကဒီစိုင်တွေမှာကပ်ပြားမျိုးစုံကိုစတွေ့နေရတာပဲမဟုတ်ဘူးလား
အဲ့ဒါတော့ဟုတ်ပါတယ်ဒါပေမဲ့အခုနောက်ပိုင်းဒီလက်ရည်နဲ့နှုတ်ဆက်ဆူတောင်းတွေရေးပို့တဲ့ကပ်ပြားတွေထက်ကို online ပေါ်ကနေပို့ကြတဲ့ e-greeting card တွေကိုပို့ပြီးတော့သုံးလာကြလို့လေ Guardian ဆောင်းပါးရဲ့ခေါင်းစဉ်ကော2014 Christmas ကပ်ပြားတွေအဆုံးသတ်တဲ့နှစ်လားလို့ကိုပေးထားတာ
e-greeting card တွေကတော့လွယ်လွယ်ပို့လို့ရတာပါဗျာ။နောက်ဈေးစကားကလည်းပို့ပြီးတော့တက်တာရယ်ဆိုတော့ e-card ပြားတွေပို့ရတဲ့သူတွေများလာတာလည်းဟုတ်ပါတယ်။ဒါပေမဲ့လည်းစားလိုက်ကနေပြီးတော့ကပ်ပြားတွေပို့နေကြတာကလည်းလုံးဝကြီးပျောက်သွားအောင်မယ်လို့ကျွန်တော်ကတော့မထင်ပါဘူးဗျာ
။အဲ့ဒီဆောင်းပါးထဲမှာထောက်ပြထားတာကဒီကပ်ပြားပို့တဲ့ဒစိကောင်မိုးတွေကကြီးလာတာရယ်။နောက်ပိုင်းမျိုးဆက်တွေက online လူမှုကွန်ရက်တွေနဲ့ပဲရင်းနှီးအကျွမ်းဝင်နေကြတာရယ်ကြောင်းနှစ်ပေါင်း182နှစ်ရှိနေပြီဖြစ်တဲ့ကပ်ပြားအပြန်အလှန်ပို့ကြတဲ့ဒလီကပျောက်ွယ်သွားတော့မယ်လို့သုံးသပ်ပြထားတာပါ။ကပ်ပြားတွေရောင်းပြီးတော့ရံပုံငွေရှာတဲ့အဖွဲ့အစည်းတစ်ခုကအမျိုးသမီးတယောက်ကိုယ်တိုင်ကသူတို့အဖွဲ့အစည်းကနေပြီးတော့ Christmas card ပို့ရမယ်လူက600လောက်ရှိတော့ဒစိကောင်းဘိုးကပေါင400လောက်ကုန်ကြမယ်တဲ့အဲ့လောက်ကိုသူတို့မတတ်နိုင်ပါဘူးလို့ပြောထားတာကိုလည်းဆောင်းပါးထဲမှာကိုကရေးထားပါတယ်နောက်တစ်ခါဒီ Christmas card တွေကိုဖြန့်ဝေသူတယောက်ကလည်းနှစ်တိုင်းမိတ်ဆွေတငယ်ချင်းတွေစီကိုနှုတ်ဆက်စာရေးကပ်ပို့လေးရှိကြတဲ့လူကြီးပိုင်းတွေအတွက်ကဒစိကောင်းဘိုးတွေကစဉ်းစားကြရဖြစ်လာတယ်အရာရာကို online ပေါ်မှာပဲလုပ်နေကြတဲ့လူငယ်ပိုင်းတွေကြပြန်တော့ကပ်ပြားကိုဝယ်အောင်ရေးအောင်ပို့အောင်ဆိုတာမျိုးလုံးဝစိတ်မဝင်စားကြတော့ကပ်ပြားလုပ်ငန်းအတွက်တကယ်ကိုစိတ်ပူစရာပဲလို့ပြောထားတာကိုလည်းဆောင်းပါးထဲမှာဖော်ပြထားတယ်လေ
သူတို့ပြောထားတဲ့ချက်တွေကလည်းမှန်တာပဲဗျအထူးသဖြင့်အခုနောက်ပိုင်းကုမ္ပဏီတွေရုံးနေကြဆိုရင်အလုံးနဲ့ပတ်သက်နေကြတဲ့သူတွေစီကို Christmas ကပ်ပြားတွေကိုအရင်လိုပို့မနေကြတော့ဘူးဗျအီကတ်တွေတုံးပြီးတော့အဓိကတုံးလာကြတာတွေ့နေရပြီလေအီကတ်တွေကလည်းမျိုးစုံကြက်တလို့ဖန်တီးလို့ရတယ်ကုမ္ပဏီကရွေးထားတဲ့ e-card တစ်ခုကိုလူပနှစ်ယောက်ကိုမစုလွယ်လွယ်ပို့လို့ရတယ်ဆိုတော့အချိန်ကုန်အလုတ်ရှုပ်တတ်တာတော့ဗျာ
e-card တွေပို့ကြရတယ်ဆိုလို့ဒီအလုတ်နဲ့ပတ်သက်လို့ဆိုရင်တော့ e-card ပို့တာကအကောင်းဆုံးပဲလို့ Folks Magazine ရဲ့ online ဆောင်းပါးတစ်ခုကရေးထားပါတယ် Holiday e-card တွေကဘာကြောင့်ဆက်ကူကပ်ပြားတွေထက်ပိုသင့်တော်တယ်လဲလို့ခေါင်းစဉ်ပေးထားတဲ့ဆောင်းပါးထဲမှာ online ကနေ e-card တွေပို့တာကိုယ့်ရဲ့လုပ်ငန်းအတွက်ဘလောက်အကျိုးအမြတ်များစေတယ်လဲဆိုတာအဓိကရေးပြထားတာပါ
ကပ်ပြားပို့တာနဲ့လုပ်ငန်းအတွက်အကျိုးရှိမယ်လေလားဗျာဘာကြောင့်လဲပြောပါဦးမြ
။အခုခေတ်မှာစားလိုက်ကနေတဆင့် greeting ကပ်ပြားတွေပို့တာမျိုးကိုစီးပွားရေးလုပ်ငန်းကြီးတွေကမလုပ်ကြတော့ပါဘူးတဲ့။အရင်တော့ဆိုရင်လုပ်ငန်းကြီးတွေကနှစ်တိုင်းသူတို့ကုမ္ပဏီကနေပို့ဖို့ greeting card တွေကိုတီးသတ်မှပြီးတော့ပို့တဲ့သူတွေစီကိုပို့ပေးခဲ့ကြတာမလား။အဲ့ဒါမျိုးကအခုနောက်ပိုင်းအလုံးမဖြစ်တော့ဘူးလို့ဆိုတဲ့။လုပ်ငန်းနဲ့ပတ်သက်တဲ့ကိစ္စတော်တော်များများကို online ပေါ်ကနေပဲဆက်သွယ်လုပ်နေကြတဲ့အချိန်မှာ Christmas နဲ့ New Year အတွက်ဆူတောင်းနှုတ်ဆက်တာကိုလည်းonline ပေါ်ကနေပဲပို့လိုက်မယ်ဆိုရင်ကပ်ပြားတွေကြောင့်အမိုက်ပိုမလာတော့ပဲသဘာဝပတ်ဝန်းကျင်ကိုထိခိုက်ရမရောက်တော့တာကတစ်ချက်လို့ရေးထားပါတယ
်ပတ်ဝန်းကျင်ထိန်းသိမ်းရရောက်တာတော့ဟုတ်ပါပြီဗျဒါပေမဲ့ဒီစားလိုက်ကရောက်လာတဲ့ကပ်ပြားထက် email မှာရောက်လာတဲ့ကပ်ပြားကိုပို့ပြီးတော့လေးထားကြမယ်ဆိုတာကရောဟုတ်ပါမလားမဆွေမြမွေ
အခုခေတ် e-card တွေကလည်းမျိုးစုံကိုစိတ်ကြိုက်ဖန်တီးလို့ရနေပြီဆိုတော့ကိုကဘလို့အသုံးနှုံးမျိုးကိုပြောပြီးတော့နှုတ်ဆက်ခြင်းတလဲဆိုတာရွေးချယ်နိုင်ပါတယ်တဲ့နောက်ကပ်ပြားဆိုရင်လူမှုကွန်ရက်တွေပေါ်မှာအများနဲ့မျှလို့မရဘူး e-greeting card တွေကတော့လူမှုကွန်ရက်တွေပေါ်မှာကြိုက်တယ်လို့ share လုပ်နိုင်တာကြောင့်တစ်ချိန်လုံး online ပေါ်မှာပဲချိတ်ဆက်နေကြတဲ့လူငယ်တွေကတော့ e-card ကိုပို့ပြီးတော့တံပိုးထားကြမယ်လို့ Forbes Magazine ရဲ့ဆောင်းပါးထဲမှာဆိုထားပါတယ
်ဒီဆောင်းပါးကတော့ဒီလုပ်ငန်းပိုင်းနဲ့ပတ်သက်တဲ့သူတွေကို e-card ပို့ဖို့အကြံပေးထားတာဆိုတော့ကိုမိတ်ဆွေတွေဆွေမျိုးတွေစီကိုရော e-card ပို့မယ်ဆိုရင်တင့်တော်သလားဗျပြောရမယ်ဆိုရင် e-card ဆိုတာကကိုယ့်ရဲ့ email ရဲ့မှာပေါ်လာလို့တစ်ခါကြည့်လိုက်ပြီးလို့ရှိရင်နောက်မေ့သွားတာမျိုးလေကပ်ပြားဆိုရင်တော့ထောင်ထားလိုက်လို့ရှိရင်အမြဲတွေ့ပြီးတော့မှတ်မှတ်ရရဖြစ်နေမှာမဟုတ်လားဗ
ျကိုသားညဦးမေးတဲ့အတိုင်းပဲ USA Today သတင်းစာရဲ့ဒီ Digital Etiquette ကဏ္ဍမှာလူတစ်ယောက်ကလည်းအဲ့တိုင်းမေးထားပါတယ်အဲ့ဒီမှာဖြေထားတာကတော့ကပ်ပြားဘိုးဒစိကောင်းဘိုးကိုကိုကအကုန်ချမခံချင်ဘူးကပ်ပြားတွေကြောင့်ကဘာကြီးမှာအမိုက်တွေပိုများမလာစေချင်ဘူးဆိုရင်တော့တဲ့ e-card ပို့ပါတဲ့ဒါပေမဲ့ရရတဲ့သူဘက်ကကိုယ့်ရဲ့ e-card ကိုအရေးတကြီးလုံးမယ်လို့တော့တိတ်ပြီးတော့မျှော်လင့်မထားပါနဲ့တဲ့ကိုနဲ့ရင်းနှီးချစ်ခဲ့သူတွေကိုတခါတည်းစုပို့လို့ရတဲ့ e-card မျိုးကိုလည်းမပို့ပါနဲ့တဲ့ တယောက်ချင်းစီအတွက်ဤကတွေကိုတည်တည်ချာချာရွေးဖို့ပါလို့ပြောထားရရှင့
်ဤကတွေပို့ခြင်းနဲ့ဆိုရင်ဘယ်လိုမျိုး website တွေကကောင်းလဲဗျအခမဲ့ပို့လို့ရတဲ့ site တွေကရှိလားဘာလို့မေးရလဲဆိုတော့ဒီဝယ်ရမယ်ဆိုလို့ရှိရင်ဘဏ်ကပြားနံပါတ်တွေဘာတွေလိုလာပြီဆိုတော့အဲ့ဒါမျိုးတွေမလိုဘဲနဲ့ပို့လို့ရတဲ့ website တွေရှိရင်အဆင်ပြေတာပေါ့ဗျ
ဖန်တီးထားပြီးသားရွေးချယ်နိုင်တဲ့ဤကတွေဒါမှမဟုတ်ရင်လည်းကိုယ်စိတ်ကြိုက်ဖန်တီးနိုင်တဲ့ဤကတွေရနိုင်တဲ့ website တွေကတော့အများကြီးပါကပ်ပြားတစ်ခုကို American $ နီးပါးကနေစပါတယ်ဥပမာ hallmarkecards.com နို americangreetings.com နို bluemountain.com နို့လိုမျိုးဒီ greeting ကတ်တွေအဓိကလုပ်တဲ့ website တွေမှာဝယ်လို့ရတဲ့ဤကတ်တွေရောအခမဲ့ဤကတ်တွေပါရှိပါတယ်နောက် smartphone သုံးတဲ့သူတွေအတွက်လည်း e-greeting application တွေတော်တော်များများရှိပါတယ် American Greetings ဆိုရင်လည်းဒီ smartphone အတွက် app ကတက်တက်ရှိတယ်နောက် Red Stamp ဆိုတဲ့ app ကလည်း iPhone တွေမှာရော Android phone တွေမှာပါသုံးလို့ရအောင်လုပ်ထားပါတယ်
ဒါနဲ့မဆုမြတ်မုံကရောဤကတ်နဲ့ရိုးကတ်ပြဘယ်ဟာကိုပိုကြိုက်လဲဗ
ျကျွန်တော်ကိုယ်တိုင်ရောကတ်ပြပို့တာကိုသဘောကျပါတယ်လူတွေကတနေ့တနေ့ကိုကိစ္စတွေနဲ့ကိုအလုံများနေတော့အဝေးကဆွေမျိုးတငယ်ချင်းတွေနဲ့ပုံမှန်အဆက်အသွယ်မလုပ်နိုင်ကြဘူးလေအဲဒါကြောင့် Christmas New Year ကာလရောက်လာရင်ကတ်ပြတွေပို့ကြတယ်ဆိုတာကကိုကသတိတရရှိပါတယ်ဆိုတာကိုပြရရောက်တယ်မလားကတ်ပြပို့တယ်ဆိုတဲ့နေရာမှာလဲကတ်ပြပေါ်မှာစိုင်းထိုးပြီးတော့ဒီတိုင်းပို့လိုက်တာထက်ကိုကိုယ့်လက်ရေးနဲ့စာတို့လေးရေးပြီးတော့ပို့လိုက်တယ်ဆိုရင်တဖက်ပါရတဲ့သူကလည်းသူကတော့ကိုယ့်အမှတ်တရရှိသားပဲဆိုတာသိရတာပေါ့နောက်တစ်ခုကဒီ Christmas ကပ်ပြားတချို့ကပရဟိတလုပ်ငန်းတွေအတွက်ရံပုံငွေရှာဖို့ရောင်းကြတာဆိုတော့အဲ့လိုကပ်ပြားမျိုးကိုကိုကဝယ်တယ်ဆိုရင်သူတို့ရဲ့ပရဟိတလုပ်ငန်းတွေကိုအထောက်အပံ့ပေးရလဲရောက်တာပေါ့ Christmas နဲ့ New Year ပြီးသွားပြီဆိုရင်တော့ကိုရထားတဲ့ကပ်ပြားတွေကိုအမှိုက်ပိုလို့ဖြစ်မနေအောင်လို့ recycle လုပ်ပါလို့ပဲပြောပြရစီရှင်
မဆုမြတ်မုံအစီအစဉ်တင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ VOA American အသံရဲ့မြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။နောက်ထပ်ဆောင်းပါးတစ်ပုဒ်တင်ဆက်ပေးကြပါရစေ။တက်တန်ရောင်သတင်းလွှာအစီအစဉ်ဖြစ်ပါတယ်။မယေးတနာကျော်အစီအစဉ်တင်ဆက်ထားတာနားဆင်ကြည့်ကြရအောင်ပါရှင်။
မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ဒီတော့တက်တက်ရောင်သတင်းလာမှာတော့ကဘာတော်ဝမ်းမှာပြရမယ့်ရုပ်ရှင်ကားတကားကိုချင်းချောင်းမှုကြောင့်ရုပ်ရှင်ရုံမတင်တော့ဘူးလို့ဆုံးဖြတ်ရလောက်ဘလို့များချင်းချောင်းထားလို့ပါလေ။ပြီးတော့အစင်ကဘူးက K-pop ဖြော်ပြပွဲဒီလိုမျိုးကဘာတလွားကထင်ရှားကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထားတာတွေကိုပြောပြပေးသွားမှာပါ။ Everyone can rock out like a superstar. Now America တိုင်းမှာ September 25ရက်နေ့မှာစပြီးတော့ရုံတင်ပြသမယ်။ The interview တွေးဆုံမေးမြန်းငယ်ဆိုတဲ့ရုပ်ရှင်ကိုမပြတော့ဘူး။ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီကအဆုံးဖြတ်လိုက်ပါတယ်။ Computer စနစ်ထဲကိုထိုးပေါက်တိုက်ခိုက်တဲ့ hacker တွေကရုပ်ရှင်ရုံတွေကိုတိုက်ခိုက်မယ်လို့ချိန်ညောက်တာကြောင့်ရုပ်ရှင်ရုံတော်တော်များများလဲ The interview ဇာတ်ကားကိုပြသမယ်ကိစ္စပြန်ဖြတ်လိုက်ကြပြီးတဲ့နောက်အဲ့ဒီဇာတ်ကားကိုရိုက်ကူးထုတ်လုပ်တဲ့ Sony ကုမ္ပဏီကသူတို့အဲ့ဒီဇာတ်ကားကိုယုံတင်ဖြန့်ချိမယ်ကိစ္စကိုဖြတ်လိုက်တာပါဒီတော့တွင်မှာပဲဒီ Sony Pictures ရုပ်ရှင်ထုတ်လုပ်ရေးကွန်ပျူတာစနစ်ထဲကိုထိုးဖောက်ဝင်ရောက်ပြီးတော့တိုက်ခိုက်မှုလုပ်တဲ့ကိစ္စကမြောက်ကိုရီးယားရဲ့လက်ချက်လို့အမေရိကန်အရာရှိတွေကပြောပါတယ် Sony ကုမ္ပဏီကတော့ဒီရုပ်ရှင်ဖြန့်ချိဖို့ကိစ္စကိုဒီလိုနှိပ်ကွပ်မှုတွေနဲ့ကြုံလာရတာကြောင့်အထူးစိတ်မကောင်းဖြစ်ရကြောင်းဆိုပါတယ်ဒါမဲ့ဒီရုပ်ရှင်ကိုဖန်တီးရိုက်ကူးကြသူတွေကတော့လုံးဝအပြစ်မတင်ပါဘူးသူတို့နောက်ကနေအပြစ်ဝါထောက်ခံအားပေးတယ်လို့ Sony Pictures ကပြောပါတယ်ဒီ interview ရုပ်ရှင်ဇာတ်ကားဟာ CIA ရဲ့ခိုင်းစင်မှုနဲ့ American သတင်းတောက်နှစ်ယောက်ကမြောက်ကိုရီးယားကောင်းဆောင် Kim Jong Un ကိုဟာတာဇာတ်ကားရိုက်ကူးထားတာဖြစ်ပါတယ်။အရင်လောက်ကပဲ Sony Computer စနစ်ကိုထိုးဖောက်ပြီးတော့သူတို့ရဲ့အရေးကြီးသတင်းအချက်အလက်တွေကိုဖောက်ချပစ်ခဲ့တဲ့ hackers တွေကဒီ interview ဇာတ်ကားပြသတဲ့ရုပ်ရှင်ယုံတွေကိုဝေဝေးရှောင်ကြဖို့တတိပေးထားတာပါ။ရုပ်ရှင်ကြိုက်သူတွေ2011ခုနှစ်အကြမ်းဖက်တိုက်ခိုက်မှုကိုတတိယကြပါလို့လည်းသူတို့ကချင်းချောင်ထားပါတယ်ရှင်။နောက်ထပ်မဲ့ James Bond ရုပ်ရှင်ဇာတ်ကားတွေအတွက်ဇလိုက်မင်းသား Daniel Craig နဲ့ Rory Kinnear တို့အင်္ဂါနေ့ဒီဇင်ဘာလ16ရက်နေ့ကတော့ဇက်ဝင်ရံတွေဆက်ရိုက်နေကြပြီးတော့လက်နက်မျိုးက Region 2မြောင်းထဲမှာ Speedboat နဲ့ရုပ်ရှင်ရိုက်နေတာတွေ့ရပါတယ်။ဒါကိုတွေ့လိုက်ရတဲ့လမ်းသွားလမ်းလာတွေကသူတို့ကိုဝိုင်းအားပေးခဲ့ကြပြီးတော့မင်းသား Daniel Craig ကလူအုပ်ထဲကတရက်ကိုလှမ်းပြီးတော့နှုတ်ဆက်တာတွေ့ရပါတယ်။ဒီမင်းသားနှစ်ယောက်ကဒီသတင်းပတ်အစပိုင်းတုန်းကတော့ James Smith ထဲမှာ Motor Boat နဲ့ရုပ်ရှင်ရိုက်နေတာတွေ့ရတာပါ။အခုသူတို့ရုပ်ရှင်ရိုက်နေတာဟာ Agent 007 James Bond ရဲ့24ကားမြောက်ဖြစ်ပါတယ်။ဒီလအစောပိုင်းတုန်းကပဲဒီရုပ်ရှင်ကမိတ်ဆက်ပွဲကျင်းပခဲ့ပြီးတော့ရုပ်ရှင်ကနာမည်ပြီးတော့တရုတ်ဆောင်တွေနဲ့
ဘာကားအမျိုးအစားသုံးလဲဆိုတာတွေကိုဒါရိုက်တာဆမ်မန်ဒက်စ်နဲ့ထုတ်လုပ်သူဘာဘရာဘရော့ကလီတို့ကပြောသွားပေမဲ့လေဒီရုပ်ရှင်ရဲ့ဇက်လန်းပိုင်းနဲ့ပတ်သက်လို့ဘာမှသိပြီးပြောမသွားခဲ့ပါဘူး။ဒါမဲ့လေ Sony Pictures ကို Hackery Online မှာကနေထုတ်ဖောက်တိုက်ခိုက်တော့ James Bond ဇာတ်ကားတင်ရဲ့ဇာတ်ညွှန်းတစ်ခုလည်းပါသွားတာမလို့ James Bond ရုပ်ရှင်အတွက်လူကျန်းကဆော့ဆော့စီစီထွက်လာခဲ့တယ်လို့တော့မှပြောနိုင်ပါတယ်။ဒီဇာတ်ကား Spectre ရဲ့အစောပိုင်းရေးထားတဲ့ဇာတ်ညွှန်းက Hackery စီပါသွားတယ်လို့ပြီးခဲ့တဲ့စနေနေ့ကမှသိရတယ်ဆိုပြီးတော့ထုတ်လုပ်သူတွေကပြောပါတယ်။ဒါကြောင့်မလို့ဒီဇာတ်ညွှန်းကိုအပြစ်မှထုတ်ရောင်းမှာကိုရုပ်ရှင်ထုတ်လို့ရကအစိုးရနေပါတယ်။ဒါမဲ့လည်းရိုက်စီရတော့ဆက်ပြီးတော့ရိုက်နေအောင်မယ်လို့ Sony ရဲ့ပြောခွင့်ရသူက Rider သတင်းကိုပြောသွားတာပါ။ Bond ရုပ်ရှင်ဟာ Sony Picture ရုပ်ရှင်ထုတ်လို့ရေးအတွက်ဝင်ငွေအများအဆုံးယူပေးနိုင်တဲ့ဇာတ်ကားဖြစ်ပြီးတော့ပြီးခဲ့တဲ့တစ်ခေါက် Bond ရုပ်ရှင်ဖြစ်တဲ့ Skyfall ဟာဒေါ်လာသန်း 1,000 ကျော်ဝင်ငွေရှာပေးခဲ့တာပါ။အခုရုပ်ရှင်ကားတဲ့ Spectre ကိုတော့2015 November လမှာရုံတင်ပြသမှာဖြစ်ပါတယ်။ကိုရီးယားကနာမည်ကျော် BTS K-pop ဂီတာအဖွဲ့ဟာစင်ကာပူနိုင်ငံမှာစက်တင်ဘာလ23ရက်နေ့စနေနေ့ကတွားရောက်ဖျော်ဖြေခဲ့ပါတယ်။ Bulletproof Boy Scouts ကြီးမပေါက်တဲ့ကိနောက်လူငယ်များလို့အဓိပ္ပာယ်ရတဲ့ BTS အဖွဲ့မှာအမျိုးသားလေး9ယောက်ပါဝင်ပြီးတော့ဒီဖျော်ဖြေရေးခင်းစဉ်ဟာသူတို့ရဲ့ပထမဦးဆုံးအာရှခင်းစဉ်ဖြစ်ပြီးဂျပန်ဖိလစ်ပိုင်တို့မှလည်းဖျော်ဖြေခဲ့ပြီးသွားပါပြီ။အခုအဲ့ဒီနောက်စင်ကာပူကိုရောက်သွားခဲ့တာပါ။သူတို့ပြည်သက်တချို့ကတော့ပွဲကြည့်ဖို့ဝရိယာကြီးကြီးနဲ့ပွဲမဆောင်ခင်၈နာရီလောက်ကြိုရောက်နေကြတာပါ။ပြည်သက်အများစုကအစဲကြောသက်ကောင်မလေးတွေဖြစ်ပြီးတော့သူတို့အဖွဲ့ရဲ့ကားခွက်တွေကိုသဘောကျတယ်လို့ပြောကြပါတယ်။တခြား K-pop အဖွဲ့တွေနဲ့ရှင်သူတို့ကသူတို့ရဲ့ hip hop ဂီတာနဲ့ကားခွက်တွေကြောင့်လူသိများတာပါ။ BTS အဖွဲ့ကသူတို့ရဲ့စိတ်ရင်းနဲ့ပြုမူတတ်တာလေးတွေလည်းတွေ့ရတယ်လို့16နှစ်မှ Kimberly ကပြောသွားပါတယ်။ BTS အဖွဲ့သားတွေကိုပေးဖို့လက်ဆောင်တွေယူလာတဲ့15နှစ်ကောင်မလေးကြာရမဲရာကတော့သူတို့အဖွဲ့ရဲ့ကားတဲ့ပုံစံနဲ့သူတို့သချင်းတွေရဲ့မူရင်းဟန်ကိုကြိုက်ပါတယ်။ထော်ရလာတာကိုတော့ထဲ့ပြီးတော့ပြောမနေတော့ပါဘူးလို့ပြောသွားပါတယ်။စင်ကာပူကပြည်သက်3000လောက်လာပြီးတော့အားပေးကြသလို BTS ကောင်လေးတွေနဲ့အတူသချင်းတွေကိုပါကိုရီးယားလိုလိုက်ဆိုခဲ့ကြတာပါ။ BTS ကစင်ကာပူပွဲပြီးတော့သူတို့ခီးရဲ့နောက်ဆုံးခီးတထောင်အပြင်နဲ့ဒီဇင်ဘာလ20ရက်နေ့မှာထိုင်းနိုင်ငံကိုသွားရောက်ပြီးတော့ဖျော်ဖြေခဲ့ပါတယ်ရှင
် Hey y'all
သတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရဲ့ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Painted on the side and bright red. It's gonna
နာကျော်အစီအစဉ်တင်ဆက်တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့သူယုံကြည်ရအစီအစဉ်ကိုနားဆင်ကြရအောင်ပါ။ဒီသတင်းပတ်အစီအစဉ်မှာတော့ရိုးသားမှန်ကန်မှုကဘဝမှာအရေးကြီးဆုံးဖြစ်တယ်လို့အလေးနဲ့ယုံကြည်တဲ့ရန်ကုန်မြို့ကနွားနို့လုပ်ငန်းပိုင်ရှင်ဦးတင်ထွန်းရဲ့အမြင်ကိုနားဆင်ကြရပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။
ကျွန်တော်ယုံကြည်တာကတော့ကလေးလုံးမမှန်ဆိုယူတာနဲ့ရေကြက်မမှန်စီမံမမှန်နဲ့လုပ်မယ်ဆိုလို့ရှိရင်ဒီတိုင်းဒီတိုင်းအတွက်အောင်မြင်မှုရနိုင်မယ်လို့ကျွန်တော်အနေနဲ့လေးနဲ့ယုံကြည်ပါတယ်ကျွန်တော်က1980နှစ်မှာရန်ကုန်စစ်မှုတပ်ကအင်ဂျင်နီယာဖြစ်ရပါတယ်မတ်တေစစ်မှုဝင်ဌာနမြမတေလေးလုံးမမှန်ဒီပြင်ရည်ဒီမှာပေါင်း30ကျော်လက်ကမ်းနေပါတယ်။လုပ်ငန်းဝင်တွေမှာလည်းအတက်နိုင်ရင်ယူတာလာနဲ့မမှန်ကန်ကကြီးကြီးကလုပ်ကမ်းနေပါတယ်။တစ်ဖက်ကလည်းကျွန်တော်ရဲ့မိသားစုစီရွေးရေးအတွက်နွားနို့နေမျိုးလုပ်ငန်းကိုလုပ်ကမ်းနေပါတယ်။ ဒီနေ့မှကျွန်တော်သင်ပြခြင်းတာတော့ကျွန်တော်ညီမတဲ့ဆံငန်းလေးကနွားတမ်းရှိရှိပြဲနဲ့တည့်ပြီးများနေပိတ်တာပြီးတယ်လောက်ကစကလေးလုပ်ငန်းပြီးခဏချိန်ကမှနိုင်ငံတကာနဲ့ရှင်လို့ရှင်မမီပြီးတယ်အောင်တည့်ပြီးပိတ်တာ3000ကျော်နဲ့ကျွန်တော်ရန်ကုန်မှာကြည့်အောင်နဲ့လုပ်ငန်းတစ်ခုနေနဲ့ဖြစ်နေပါတယ်ဒီနေရာမှာကျွန်တော်ရဲ့အဓိကခံချက်ကယူတာမှုလို့ပြောချင်ပါတယ်ကျွန်တော်လုပ်ငန်းစလုပ်ခဲ့ပြီးကနွားနို့ကိုရေမြောပဲနဲ့ရောင်းမှုတွေစီစဉ်နေပါတယ်တစ်ဖက်ကလည်းကျွန်တော်စီစဉ်တဲ့နိုင်ငံထားရပါတယ်ကျွန်တော်လူလုပ်ငန်းတွေကကြံနေမှာဆိုလို့ရှိရင်နွားနို့ကိုမမြင့်ကြပါဘူးရောင်းကြံနေရမှရှိကျွန်တော်ဒါတွေကိုကြိုလာပြီးတော့ကျွန်တော်အများအားနွားနို့ကိုဒီတိုင်းချန်ပိုင်ရှင်မြရားကြီးရဤနာကိုကြိုးစားခဲ့ပါတယ်သူသူကြာကြာအနေနဲ့နိုင်ငံမုန်တိုင်းကာလအချိန်မှာတောင်မှကျွန်တော်ကြွားလာဖြစ်တဲ့ကြားတဲ့ကျွန်တော်ချန်ပိုင်ရှင်မြရားနေပြီးတော့နွားနို့ကိုယူပြီးတော့နေခဲ့ပါတယ်ရောင်းကြံနေရာမရှိတဲ့တိုင်အောင်ကျွန်တော်အနေနဲ့ကျွန်တော်တောင်ကိုကျွန်တော်ကြည့်ပြအောင်ကျွန်တော်ကြိုးဝမ်းလုပ်ဆောင်နေပါတယ်ကျွန်တော်ဒီနေရာမှာတစ်ခုပြောချင်တာကတော့ယူတာမှုနဲ့ဒီနာမှာမှုဒီလူငန်းနိုင်ကိုအောင်မြင်နိုင်တယ်ဆိုရဲအမိသားပါဒီနေ့ချိန်ကမှာကျွန်တော်နိုင်ငံမှာအခက်အခဲတွေများစွာရှိနေပါတယ်ကျွန်တော်နိုင်ငံရဲ့ခေါင်းဆောင်တွေအပြည်ပြည်ကြီးတိုင်းပြည်တွေစေနာမှာနဲ့ရိုးရိုးသားသားကြီးကြရမယ်ဆိုလို့ရှိရင်လောလောဆယ်ပြည့်ကျုံနေရတဲ့အခက်အခဲတွေစိန်ခေါ်မှုတွေရင်းဆိုင်ကြုံလာပြီးတော့ကျွန်တော်နိုင်ငံတူတဲ့ရာတူတဲ့ကြောင်အားလုံးဝိုင်းဝန်းကျေးမနိုင်ရလိမ့်မယ်လို့ကျွန်တော်အနေနဲ့ရှင်းပြရကြောင်းပြင်ပြရမှာလေခင်ဗျာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်တနင်္လာနေ့ညအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲ VOA American အတန်းရဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလှိုင်းဒိုမီတာ24 25 32နဲ့လှိုင်းလက်မီတာ190တို့ကနေအသံလွှင့်ပေးနေတာဖြစ်ပါတယ်မနက်ဖြန်အင်္ဂါမနက်ပိုင်းထုတ်လွှင့်မယ့်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6:00နာရီကနေ8:00နာရီအထိလှိုင်းဒိုမီတာ32 40 48နဲ့50တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်ခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်လင်းဦးကတလှည့်ကြီးညာပေးပါအောင်ရှင
် Sony Pictures ရုပ်ရှင်လုပ်ငန်းပေါ်အင်တာနက်ဖောက်ထွင်းသူတွေဝင်ရောက်တိုက်ခိုက်ရမှာတရုတ်နိုင်ငံကနေရာတချို့ကိုမြောက်ကိုရီးယားကအသုံးချခဲ့တယ်လို့သတင်းတွေထွက်ပေါ်နေပေမဲ့မှန်ဆုံးဖြတ်နိုင်လောက်တဲ့သတင်းအချက်လက်အလုံးလောက်မရှိဘူးလို့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနကပြောလိုက်ပါတယ်။စိုက်ဘာတိုက်ခိုက်မှုတွေကိုဘယ်လိုပုံစံမျိုးနဲ့ပဲဖြစ်ဖြစ်တရုတ်နိုင်ငံကလက်မခံတဲ့အကြောင်းနိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရကပြောဆိုလိုက်ပေမဲ့လုံလောက်တဲ့သတင်းအချက်လက်မရသေးဘဲကောက်ချက်မချလို့တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ American Thermal Barack Obama ကတော့ Sony Company တိုက်ခိုက်ခံမှုမှာတာဝန်ရှိတယ်လို့ American Anabani ကဆွဆွနေတဲ့မြောက်ကိုရီးယားကိုအစိုးရကိုယ်တိုင်ချမ်းဖတ်မှုတွေကိုကနမကထလုပ်နေတဲ့နိုင်ငံတစ်ခုဖြစ်စီးရင်သွင်းတယ်မသိပြန်လည်သုံးသပ်နေတဲ့အကြောင်းမနေ့ကပဲပြောဆိုခဲ့ပါတယ်။တောင်ကိုရီးယားနျူကလ িয়ার လက်စစ်ဒါဗီစဲယုံကိုစီမံခန့်ခွဲနေတဲ့ကွန်ပျူတာတွေစိုက်ဘာဖောက်ထွင်းခံရတယ်လို့တောင်ကိုရီးယားကပြောလိုက်ပါတယ်။အခုစိုက်ဘာတိုက်ခိုက်ခံရမှုကြောင့်နိုင်ငံရဲ့တပ်ပေါင်းမှု23ခုဘေးကင်းလုံခြုံရေးမှာတော့ထိခိုက်မှုမရှိဘူးဆိုပြီးတောင်ကိုရီးယားအစိုးရနဲ့ကိုရီးယားဟိုက်ဒရိုနျူကလ িয়ার ပါဝါကုမ္ပဏီတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။နယူးယောက်မြို့မှာရဲရဲရှိနေကိုပြစ်တက်ခဲ့တဲ့သဏ္ဍာန်သမားအကျံဖတ်မှုနဲ့စိတ်ဝိညာဉ်ခံစားနေရတဲ့နောက်ခံရာဇဝင်ရှိသူဖြစ်တယ်လို့ထိတ်တန့်ရဲရဲရှိတဲ့ကွာပြောလိုက်ပါတယ်အသက်28နှစ်အရွယ် Ismail Bansley ဟာစနေနေ့ကဘရုတ်ကလင်းရပ်ကွက်မှာကင်းလည်နေကြတဲ့ရဲရဲရှိနေဦးဖြစ်တဲ့ဝမ်ဂျီယန်လူနဲ့ Rafael Ramos တို့နှုတ်ကိုကားထဲမှာပဲပြစ်တက်ခဲ့တာပါဒီနောက်မှာတော့အနည်းနာကမြေရောက်ရထားမှုတော်ကိုဝင်ပြေးသွားပြီးသူကိုယ်သူဆုံးစီရင်ခဲ့ပါတယ်ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာပြီးခဲ့တဲ့သတင်းဖတ်တဲ့တစားကဏ္ဍကိုဖမ်းဆီးတိုက်ခိုက်ခဲ့တဲ့အီရန်နိုင်ငံဘွားဩစတြေးလျနိုင်ငံသားနဲ့အတူနေထိုင်သူအမျိုးသမီးတွေအာမခံပေးထားတာကိုတော့တရားရုံးကပြန်လည်ရုပ်သိမ်းလိုက်ပါတယ်
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်တနင်္လာနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်းဖြစ်ပါတယ်အစီအစဉ်မှုကတော့ကျွန်မစုမမစပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Russia Smith ဖြစ်ပါတယ်ရှင် VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါသည်ရှင်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုလည်း VOE ရဲ့အင်တာနက်ဆာမျက်နှာမှာတလဲပြန်ပြီးနားဆင်နိုင်ကြပါတယ်ရှင်
This program has come to you from the Voice of America, Washington.